Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ12ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3049လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်။ထိပ်တန်းရောက်သတင်းတွေတင်ဆက်တဲ့အခါမှာတော့ဒီယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့နောက်ဆက်တွဲနောက်ဆုံးရအခြေအနေတွေတင်ပြမှာဖြစ်တယ်လို့စကိုင်းတိုင်းတွေကစစ်ကောင်စီတပ်ဒီရွာတွေကိုမီးရှို့တယ်ဆိုတဲ့ဆူဆွဲချက်နဲ့ပတ်သက်ပြီ
းစစ်တပ်ကပေါ့နော်လူကြီးပေါင်းပြီးတဲ့ဝန်လာကဒါပဲရှိတယ်လူကြီးတဲ့လူကောင်ဖမ်းတာဖမ်းပြီးတော့ပြုတ်တုတ်ထားတယ်ချိန်လုံးညစစ်နာချိန်ရပါတယ်သူက
တဲ့နေ့အပြီးမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါမီးမလာလို့ရေရဖို့အခက်ခဲနေတဲ့အချိန်လေးချင်းပြည်နယ်မှာဒီနှစ်ဆယ်တန်းဆံမင်းပွဲဖြေဆိုဖို့ဘာကြောင့်ဒီလူတွေနင်းနေရသလဲစတဲ့သတင်းပေးဖို့ချက်တွေကိုတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံမိုးကျော်တို့ကနေပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုအသုံးချပြီးယူကရိန်းတပ်ခွဲခံတွေမှာဇီဝလက်နက်တွေထုတ်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေသတင်းမှားတွေကိုဖြန့်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကတောက်ကြနေမှာဝေဖန်လိုက်ကြပါတယ်။ရုရှားရဲ့ဆက်ဆွဲချက်တွေဟာမဟုတ်မှန်ကြောင်းကုလသမဂ္ဂလက်နက်ဖြတ်သန်းဆိုင်ရာအကြီးအကဲအစ်ဇူမီနာကာမစ်စုကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်။
The United Nations is not aware of any biological.
ဇီဝလက်နက်အစီအစဉ်တစ်စုံတစ်ရာရှိတယ်လို့ကုလသမဂ္ဂအနေနဲ့မသိကြောင်းတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂလက်နက်ဖြတ်သန်းဆိုင်ရာအကြီးအကဲကပြောဆိုလိုက်တာပါ1995ခုနှစ်မှာကုလသမဂ္ဂဇီဝလက်နက်ဆိုင်ရာသဘောတူညီချက်ကိုအတည်ပြုချိန်ကတည်းကဇီဝလက်နက်တွေကတရားဝင်မှုမရှိကြောင်းနဲ့ဒီသဘောတူညီချက်ကိုယူကရိန်းကရောရုရှားကပါလက်မှတ်ရေးထိုးထားတာဖြစ်ကြောင်းလည်းပြောပါတယ်တကယ်လို့စိုးရင်စရာအကြောင်းတွေရှိခဲ့တယ်ဆိုရင်နှစ်ဖက်စလုံးကသဘောတူညီချက်နဲ့အညီဖြေရှင်းချဖို့လည်းတိုက်တွန်းလိုက်ပါတယ်ရုရှားကိုယ်စားလှယ်တန်မတ်ကြီးဗာစီလီနီပန်စီယာကယူကရိန်းနိုင်ငံတလောကဓာတ်ခွဲခန်း30တဲမင်းနဲ့မှာဇီဝလက်နက်တွေထုတ်နေပြီးဒါကိုအမေရိကန်စစ်တပ်ကရန်ပုံငွေချထားပေးတယ်လို့အထောက်ထားမရှိဘဲပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကတော့ယူကရိန်းမှာဇီဝလက်နက်ထုတ်တဲ့အစီအစဉ်မရှိတယ်လို့အမေရိကန်ကကူညီနေတဲ့ဇီဝလက်နက်ဓာတ်ခွဲခန်းတွေလုံးဝမရှိကြောင်းယူကရိန်းမှာကိုဗစ်ရောဂါပိုးဆန့်သက်ဆစ်ဆီးတာလို့အများပြည်သူကျန်းမာရေးအတွက်ဆောင်ရွက်နေတဲ့ဓာတ်ခွဲခန်းတွေပဲရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာအစည်းအဝေးခေါ်ရဟာလည်းမမှန်မကန်အကြောင်းပြချက်တွေဖန်တီးပေါ်တာဖြစ်ပြီးယူကရိန်းပေါ်မှာရုရှားကဇီဝလက်နက်တွေနဲ့တိုက်ခိုက်မှာကိုအထူးစိုးရိမ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗိုလ်ဒိုမီယာဇယ်လန်စကီနဲ့တောက်ကြနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းကိုဝန်တိုက်တဲ့ရုရှားအထိနာအောင်အမေရိကန်နဲ့မဟာမိတ်တွေတိုးမြင့်အရေးယူနေကြောင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။အမေရိကန်ကယူကရိန်းအတွက်လုံခြုံရေးလူသားစာနာမှုနဲ့စီးပွားရေးအထောက်အကူတွေဘယ်လိုဆက်ပြီးတိုးမြင့်ပေးနေလဲဆိုတာလည်းသမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။တောက်ကြနေအစောပိုင်းမှာတော့ယူကရိန်းသမ္မတဇယ်လန်စကီကသူတို့ဟာရပ်ပေါင်းဘက်လောက်ကြောင်ဆက်လက်ခုခံတိုက်ပွဲဝင်ရမယ်ဆိုတာမပြောနိုင်ပေမဲ့ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းပြောပါတယ်။ယူကရိန်းစစ်တပ်အနေနဲ့မဟာဗျူဟာကျတဲ့အပြောင်းအလဲတစ်ခုကိုရောက်ရှိနေပြီဖြစ်ကြောင်းပြောဆိုခဲ့ပေမဲ့တိတိကျကျတော့ရှင်းမပြပါဘူး။ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနဲ့ပုံမှန်ကုန်သွယ်မှုတွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းအမေရိကန်၊ EU ၊ဥရောပသမဂ္ဂနဲ့အင်အားကြီး9နိုင်ငံပါတဲ့ G7 အဖွဲ့တို့ကတောက်ကြနေမှာကြေညာခဲ့ကြတာဖြစ်ပါတယ်။အရှေ့ဥရောပကရိုမေးနီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုသမ္မတကမလာ ဟဲရစ်ကနေတိုးမဟာမိတ်နိုင်ငံတွေအပေါ်မှာအမေရိကန်ရဲ့ဂရိကဝတ်ခိုင်ခိုင်မာမာရှိကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။မဟာမိတ်နိုင်ငံတစ်နိုင်ငံအတိုက်ခိုက်ခံရတာဟာအလုံးကိုထိပါတာဖြစ်သတ်မှတ်တဲ့နေတိုးဗရင်ညင်စာချုပ်ပါအပိုက်ခွဲ9ကိုအမေရိကန်ကအခိုင်အမာဆက်လက်ခံယူထားကြောင်းနဲ့နေတိုးပိုင်နဲ့တစ်လက်မှအထူးမကန်အကာအကွယ်ပေးသွားမှာဖြစ်ကြောင်းရိုမေးနီးယားသမ္မတကလော့စ်အိုင်ဟန်နက်စ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အရှေ့ဥရောပမှာရှိတဲ့ NATO တပ်ဖွဲ့အတွက်အမေရိကန်ကနောက်ထပ်တပ်ဖွဲ့ဝင်1000ထပ်ပြီးပို့ပေးခဲ့တာကြောင့်အဲ့ဒီဒေသမှာအမေရိကန်တပ်အင်အား2000ရှိနေပြီလို့လည်းပြောပါတယ်။ရူမေးနီးယားသမ္မတကလည်းဒေသရင်းအမေရိကန်တပ်တွေရှိနေတာအတွက်ကျေးဇူးတင်ကြောင်းအထူးသဖြင့် ရိုမေးနီးယားရဲ့အရှေ့ဘက်ကမ်းရိုးတန်းရှိရာပင်လယ်နက်ဘက်ကနေရုရှားကယူကရိန်းကိုတိုက်ခိုက်ဖို့လုပ်ခဲ့တာကြောင့်သူ့နိုင်ငံအရှေ့ချမ်းတွေအင်အားခိုင်မာအောင်အကူအညီပေးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းကိုဝင်တိုက်နေတဲ့ရုရှားပေါ်မှာတရုတ်ဘက်ကဝေဖန်တာတွေကူတီမလုပ်သေးပေမဲ့တောက်ချန်နေကတော့တရုတ်ဝန်ကြီးချုပ်လီကေချန်းကယူကရိန်းရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ပြောကြားလိုက်ပြီးတရုတ်ဆိုးဝါးနေတဲ့ငင်းချမ်းရဲ့အတွက်အပြူသဘောဆောင်တဲ့ကဏ္ဍကအကူအညီပေးမယ်လို့ကန့်လန့်လိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာဟာကျူးကျော်စစ်လို့ပြောဆိုဖို့လက်မခံတဲ့တရုတ်ဟာဒီပဋိပက္ခမှာရုရှားဘက်ကအလေးပေးရပ်တည်နေတာဖြစ်ပါတယ်။တရုတ်ဟာရုရှားအစိုးရဘက်ကလာတဲ့သတင်းမှားတွေသတင်းတူတွေကိုကူးပြီးတော့ဖြန့်ပေးနေတယ်လို့အမေရိကန်ဘက်ကဆွတ်ဆွဲထားပါတယ်။ပဋိပက္ခတွေမှာဂျာဝင်ဖြန့်ပြေသူဖြစ်တယ်လို့လည်းမရှိတယ်လို့ဗဲမလိုက်တဲ့နိုင်ငံဖြစ်လဲတတ်မှတ်တာမခံရတဲ့တရုတ်ကရုရှားနဲ့ယူကရိန်းကြားဆွေးနွေးမှုအတွက်ဂျာဝင်ဆောင်ရွက်ပေးမယ်လို့ကန့်လန့်ခဲ့တာဖြစ်ပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အီရန်နျူကလ িয়ার အရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့ဆွေးနွေးနေတာကိုရပ်ဆိုင်းထားဖို့ EU ဥရောပတာမကကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့တောင်းဆိုမှုတွေကြောင့်အီရန်နျူကလ িয়ার ဆွေးနွေးညှိနှိုင်းမှုကိုပုံမိုးရှုပ်ထွေးမှုတွေဖြစ်ပေါ်ခဲ့ရပြီးနောက်ရဲအနှဲငယ်အကြာမှာအခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ပြင်ပဖီအားကြောင့်ဗီယက်နာမြို့မှာကျင်းပနေတဲ့အီရန်နျူကလ িয়ার ဆွေးနွေးပွဲရပ်ဆိုင်းထားဖို့လိုကြောင်းEU နိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်က Twitter မှာဖော်ပြခဲ့ပါတယ် EU ရဲ့အီရန်နျူကလ িয়ার ဆွေးနွေးပွဲတာဝန်ရှိသူတူဖြစ်တဲ့ Mr. Enric Mora ကတော့
I will be working obviously with all delegations to overcome this situation the sooner the better
ဒီအခြေအနေတွေကိုကျော်လွှားနိုင်ဖို့နိုင်ငံကိုယ်စားလှယ်အားလုံးနဲ့လက်တွဲဆောင်ရွက်သွားပါမယ်မြန်နိုင်လေပိုကောင်းလေပါပဲကျွန်တော်တို့ရဲ့ဆွေးနွေးပွဲအောင်မြင်စွာပြီးဆုံးတဲ့အထိလုံနိုင်မယ်လို့မျှော်လင့်ပါတယ်လို့မစ္စတာမိုရာကပြောဆိုသွားတာပါပြီးခဲ့တဲ့ရက်သားတစ်ပတ်အတွင်းကတော့ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားအပေါ်အနောက်တိုင်းနိုင်ငံတွေကစီးပွားရေးတန်ခတ်အရေးယူမှုဟာအီရန်နဲ့ကုန်သွယ်ရေးကိုမထိခိုက်စေပါဘူးဆိုတာကိုအမေရိကန်ကအမခံရမယ်လို့ရုရှားဘက်ကတောင်းဆိုခဲ့ပါတယ်အိန္ဒိယကပါကစ္စတန်နိုင်ငံတွေကိုမစ်ဆိုင်းဒုံးကျည်တစ်လုံးမှားယွင်းပစ်ခတ်ခဲ့မိကြောင်းတောက်ကြနေကအတည်ပြုလိုက်ပြီးလွန်စွာမှစိတ်မကောင်းဖြစ်မိကြောင်းအိန္ဒိယအစိုးရကပြောဆိုလိုက်ပါတယ်။ပောက်ကွဲနိုင်တဲ့ထိပ်ဖူးတပ်စင်မထားတဲ့အတန်ထက်မြန်တဲ့ Super Sonic မစ်ဆိုင်းဒုံးတစ်လုံးပါကစ္စတန်နယ်ထဲကိုဗုဒ္ဓဟူးနေ့ညနေပိုင်းကကျရောက်ခဲ့ကြောင်းနဲ့ပုဂ္ဂလိကပိုင်းပစ္စည်းတချို့ပျက်စီးခဲ့ပြီးပေချေထိခိုက်ဒဏ်ရာရရှိတာတော့မရှိဘူးလို့ပါကစ္စတန်ဘက်ကထုတ်ပြန်ခဲ့ပါတယ်။ဒီကိစ္စဟာဒေသဆိုင်ရာလုံခြုံရေးကိုထိခိုက်နိုင်ကြောင်းနဲ့အခုလိုတာဝန်မဲတဲ့လောက်ရအတွက်ဖြေရှင်းချက်ပေးဖို့ပါကစ္စတန်ဘက်ကတောင်းဆိုခဲ့ပါတယ်။အိန္ဒိယဘက်ကပြောဆိုရမှာတော့ပုံမှန်ပြုပြင်ထိန်းသိမ်းရေးလုပ်နေစဉ်နည်းပညာချိုးယွင်းမှုကြောင့်မှားယွင်းပစ်ခတ်ခဲ့မိတာဖြစ်တယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ဖြေရှင်းထားပါတယ်။ဒီကိစ္စကိုအိန္ဒိယဘက်ကအလေးအနက်ထားပါကြောင်းနဲ့အထူးအရေးပေါ်စုံစမ်းစစ်ဆေးမှုလုပ်သွားပါမယ်လို့အိန္ဒိယဘက်ကပြောဆိုထားပါတယ်။အိန္ဒိယမျိုးဖြစ်တဲ့စာစမျိုးကနေဒီမစ်ဆိုင်းတုံးစတင်ပစ်ခတ်လိုက်ကြတဲ့ကပါကစ္စတန်လေကြောင်းရန်ကာကွယ်ရေးကနေပြန်တမ်းမှုလမ်းကြောင်းကိုအစာအဆုံးစောင့်ကြည့်ခဲ့ပါတယ်။ဒီမစ်ဆိုင်းဒုံးဟာပါကစ္စတန်နိုင်ငံအတွင်းမိုင်80လောက်ဝင်ရောက်လာခဲ့တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဘာဗရာအစ်ဖတီကာကပြောဆိုခဲ့ပါတယ်။ COVID-19 ကူးစက်မှုမြင့်တက်လာတဲ့အတွက်တရုတ်ပြည်အရှေ့မြောက်ပိုင်းကလူဦးရေ9သန်းကျော်ရှိတဲ့ချန်ချွန်းမြို့ကိုတောက်ချနေတုန်းကသွားလာမှုကတ်သတ်ပိတ်ပင်လိုက်ကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကကြေညာပါတယ်။ပြီးခဲ့တဲ့တောက်ချနေတုန်းကနောက်ထပ် Omicron ကူးစက်ခံရသူ2ဦးထပ်မံတွေ့ရှိခဲ့ရပြီးလွန်ခဲ့တဲ့ရက်ပိုင်းကစတင်ခဲ့လို့ကူးစက်သူစုစုပေါင်း88ယောက်ရှိသွားပြီးနောက်အခုလိုကန့်သတ်လိုက်တာပါချန်ချွန်းမြို့သူမြို့သားတွေအနေနဲ့အိမ်မှာပဲနေရမှာဖြစ်ပြီးအစားအစာဝယ်ဖို့တိမ်တောင်ကို2ဦးနှုန်းသာအပြင်ထွက်ခွင့်ပြုမှာဖြစ်ပါတယ်အခြားလူအပ်တာတွေအတွက်2ရက်ကိုတစ်ချိန်သာအပြင်ထွက်ခွင့်ပြုမှာဖြစ်ပါတယ်မရှိမဖြစ်လုပ်ငန်းတွေကလွှဲရင်ကျောင်းတွေတည်ယူပို့ဆောင်ရေးလုပ်ငန်းတွေပိတ်ထားမှာဖြစ်ပါတယ်မျိုးသူမျိုးသားအလုံးကိုဗစ်3ချိန်မစစ်မနေရစစ်ကြရပါမယ်။အ အင်ဒိုနီးရှားနိုင်ငံမှာအစိုးရရဲ့ချုပ်ရင်းချက်ကြောင့်ထောင်ထဲကြီးတဲ့ဒုက္ခသည်တွေဟာကိုဗစ် -19 ကာကွယ်ဆေးထိုးထားပေမဲ့ခရီးသွားလာခွင့်နဲ့ဈေးဝယ်ခွင့်အပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုခွင့်မရဖြစ်နေပါတယ်။အင်ဒိုနီးရှားမှာလာရောက်ခိုလုံနေကြတဲ့ဒုက္ခသည်ပေါင်း 13,000 ကျော်လောက်ရှိပြီးတဝက်ကျော်လောက်ကအာဖဂန်နစ္စတန်နိုင်ငံကဒုက္ခသည်တွေဖြစ်ပါတယ်။အင်ဒိုနီးရှားမှာဒုက္ခသည်တွေဟာအခြားနိုင်ငံတွေမှာလို့စခန်းတွေထဲမှာနေရတာမျိုးမဟုတ်ပဲအပြင်းမှနေထိုင်သွားလာခွင့်ရှိပါတယ်။2020ခုနှစ်ကအင်ဒိုနီးရှားမှာကိုဗစ်ကာကွယ်ဆေးထိုးတဲ့မှတ်တမ်းကိုကွန်ပျူတာဒစ်ဂျစ်တယ်နဲ့မှတ်တမ်းတင်တဲ့စနစ်ကိုစတင်ကျင့်သုံးခဲ့ပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးခင်အစိုးရကထုတ်ပေးထားတဲ့ကဏ္ဍ16လုံးပါမှတ်ပုံတင်နံပါတ်ကိုဖြစ်သွင်းရပါတယ်။ဒီနံပါတ်ကိုနိုင်ငံသားတွေအမြဲတမ်းနေထိုင်သူတွေနဲ့အလုပ်ဗီဇာနဲ့လာတဲ့တရားဝင်နိုင်ငံခြားသားတွေကိုသာထုတ်ပေးပါတယ်။ဒါကြောင့်56ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်တဲ့ဒုက္ခသည်တွေမှတ်တမ်းစီရင်တဲ့မှာမပါဘူးဖြစ်နေပါတယ
်စနေနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ဒီသတင်းပတ်စင်ကဏ္ဍတွေမတန်ခင်မှာအရင်ဦးဆုံးဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှာအရင်ဦးဆုံးတော့ဒီလက်နဲ့တင်ပို့တဲ့ကိစ္စကိုပြောပြချင်ပါတယ်။မြန်မာနိုင်ငံကိုစစ်လက်နဲ့တင်ပို့နေတဲ့ဆာဗီယာ၊ရုရှားနဲ့တရုတ်နိုင်ငံတွေအပေါ်ဥရောပပါလီမန်ကရှုတ်ချလိုက်တာကိုထောက်ခံတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရပြည်ထရေးဝန်ကြီးကပြောကြားပါတယ်။ဂျန်တာပရီနီကချမှတ်တဲ့အဲ့ဒီဥရောပပါလီမန်ဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်အောင်မမျိုးမဟုတ်တာမို့ဒီထက်ပိုပြီးတော့ပြင်းထန်တဲ့တင်းကျပ်တဲ့ဆုံးဖြတ်ချက်တွေချဖို့လိုတယ်လို့ KNU ကရင်မျိုးသားအစည်းအရုံးကလည်းပြောပါတယ်ဒီဆုံးဖြတ်ချက်တွေကြောင့်ဘယ်လိုအကျိုးဆက်တွေတည်ရောက်လာနိုင်ပါသလဲကိုဝင်းမင်းကဆက်ပြီးတော့တင်ပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ NUG အစိုးရရဲ့ပြည်ထောင်နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးနဲ့တောင်ပိုင်းတိုင်းစစ်ဒေသကိုယ်ကရေးတာဝန်ခံဦးလွင်ကိုလက်က
ဒီလိုဆုံးဖြတ်ချက်ချလိုက်မှုဟာကျွန်တော်တို့ရဲ့ဒီတုကောက်ဝဲခုခဲ့နေတဲ့ဒီစစ်ကိုလည်းဟိုများစွာတော့ထောက်ပံ့ဖြစ်မှာပါတိုးတော်လည်းပဲဒီနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဆောင်ရွက်ရတဲ့အခါမှာသူတို့ရဲ့ဒီ procedure တွေကိုတဆင့်ကြီးဖြတ်ကျော်နေရတဲ့ကိစ္စရပ်တွေကဟိုရှိနေတဲ့အတွက်ကြောင့်မလို့တော့နောက်တော့နောက်ကျတယ်လို့တော့ကျွန်တော်ထင်တယ်အဲဘာကြောင့်လဲဆိုလို့ရှိရင်ဒီနိုင်ငံတွေကဒီစစ်ကောင်စီကိုပေါ့နော်ဟိုတောက်လျှောက်စီရင်ရတို့အတက်ဒီလက်နက်တွေကိုရောင်းပြီးနေတာတွေကခုမှမဟုတ်ပါဘူးဒါကြာခဲ့ပြီပေါ့နော်။ဟိုဒီလူတွေဖြစ်စီပါဒီလိုအခြေအနေမှာဒီ impact ကနောက်ထပ်ဒီကာလလေးတစ်ခုအပေါ်မှာတက်ရောက်လာတဲ့သဘောရှိတယ်။ဒါပေမဲ့ကောင်းတဲ့ timing တစ်ခုတော့ရှိတယ်။အဲ့ဒီအကျိုးဆက်ရောက်မှုရှိလာမယ့်အခြေအနေနဲ့ကျွန်တော်တို့ဒီတစ်ခုကတော်လန်စစ်တွေအဆင့်ကိုဥတီလာမယ့်အခြေအနေနဲ့တော့အချိန်ကြီးဖြစ်သွားနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်။ဒါကြောင့်မို့လို့လည်းဒါကိုကျေစိုးတယ်
။ဒါပေမဲ့ဆာဗီယာအနေနဲ့မြန်မာစစ်အာဏာသိမ်းတဲ့မနှစ် February လတဝိုက်မှာပဲ80 mm rocket ဒုံးကျည်တွေ 2,500 ကျော်ရောင်းခဲ့ပြီးအခုဆုံးဖြတ်တာကလည်းမဖြစ်မနေလိုက်နာဖို့မလိုဘူးလို့ MIPS ငြိမ်းချမ်းတဲ့လုံခြုံရေးဆိုင်ရာမြန်မာ Institute ကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးကဆိုပါတယ
်။ဒီ resolution တွေက binding resolution မဟုတ်ဘူးနော်။ဒါတော့ဟိုနိုင်ငံကြီးအရာ moral authority ပေါ်ဒါမှဖြစ်သင့်မဖြစ်ထိုင်ဘူးဆိုတော့အပေါ်မှာအခြေခံပြီးတော့ charter resolution ဖြစ်တဲ့အတွက်ကြောင့်မလို့ဟိုမလိုက်နိုင်တဲ့နိုင်ငံတွေအပေါ်မှာလည်းဘာမှတော့ထူးခြားတက်ရောက်မှုတော့မရှိပါဘူး။အရင်တုန်းကလည်းဒီလိုမျိုးမြန်မာပြည်လည်းနဲ့မရောက်ဘူးဆိုတော့ဟာတဲ့အရင်တုန်းကလည်းပြောပြီးဒီနဝတာလက်ခက်နာဖက်လက်ခက်ပြောပြီးမယ်လေရောင်းတဲ့နိုင်ငံတွေကတော့လည်းရောင်းနေတာပဲပေါ့နော်ဒါကဒီ binding resolution မရှိတဲ့ခါမှာ
ဒါကို KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအကြီးအကဲဖရိုစော်တော်နီကလည်းသဘောတူလိုက်ပြီးအခုလိုဆိုပါတယ
်ပထမဆုံးအနေနဲ့အဲ့လိုဆုံးဖြတ်ချက်နဲ့ရှုတ်ချလိုက်တဲ့ဟာကြောင့်ကျွန်တော်တို့ကြိုးစားတာဖြစ်တယ်ဒါပေမဲ့လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ဒီထက်ပိုတဲ့ပြင်းထန်ပြီးတော့လက်တွေ့အကောင့်ထဲအေးအေးယူနိုင်တဲ့နီလန်းတွေချမှတ်လှုပ်ဆောင်ဖို့လိုအပ်တယ်နောက်တစ်ချက်ကဒီခုဖော်ပြတဲ့နိုင်ငံသုံးနိုင်ငံဖြစ်တဲ့ဟိုတရုတ်ရုရှားနဲ့ဆာဗီယာတို့အပြင်တခြားမဖော်ပြသေးတဲ့နိုင်ငံတွေလည်းဒီမိုကရေစီပါညာပြောပြမယ်လို့တကယ်တမ်းကျတော့ဒီနိုင်ငံတွေကပဲရောင်းပေးနေတာဖြစ်တယ်ကျွန်တော်အဲ့ဒါမျိုးဆိုရလဲအဲ့ဒီနိုင်ငံတွေကအပါအဝင်နောက်ထပ်ပါဝင်လာနိုင်အောင်နိုင်ငံတွေကအတိုင်းအတာနေပြီးတော့ပို့ပြီးတော့ဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ
်ဒါပေမဲ့ဒေါက်တာမင်းစောဦးကတော့အခုလိုလည်းလည်းပိတ်ဆို့မှုဖြစ်လာရင်တောင်တချို့တိုက်ခိုက်မှုတွေရော့မသွားနိုင်ဘူးလို့ဆိုပါတယ
်အခုနောက်ပိုင်းတမတော်ဘက်ကဝယ်ယူတဲ့လက်နက်ခဲယံမြေကြောက်တွေအများသောအဖြစ်ကလေကြောင်းနဲ့တပ်ဆိုင်နဲ့ဆိုတဲ့ rocket လိုဟာမျိုးတွေပုံများတယ်ဒီလေရင်ကချတဲ့ဘုံတွေတောင်အများစုကကဘာစာထုတ်ပုံနေ အခုအဓိကသူတို့ဝယ်ယူရတဲ့လက်နက်တွေကတော့လေကြောင်းဆိုလို့ရှိရင်ပြည့်ခတ်တဲ့ခါမှာသုံးတဲ့လေမြန်နေဟယ်လီကော်ပတာမှာသုံးတဲ့ဒီစစ်သနက်ကြီးတွေပေါ့နော်အဲ့ဒါကြီးတွေရယ်နောက်ပြီးတော့လေနေပေါ်ပစ်တဲ့အခုဒုံးမြန်နေပေါ့40 mm ဒါမှ80 mm rocket တွေပေါ့အဲ့တော့အခုဒီနောက်ဆုံးလက်နက်ပိတ်ဆို့မှုတွေဖြစ်လာပြီဆိုရင်တော့အဓိကအပြောင်းလဲရှိသွားနိုင်တဲ့နေရာကဒါလေကြောင်းတိုက်ခိုက်မှုနေရာတွေမှာပဲအပြောင်းလဲရှိသွားနိုင်တယ်ဒါပေမဲ့ကြီးတက်မှာကတော့အပြောင်းလဲရှိဖို့နည်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့အခုတုံးနေတဲ့ခဲရံအများစုလက်နက်အများစုကပြည်တွင်းထုတ်တွေပဲဖြစ်နေတာ
။ဒါပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အပြစ်မဲ့ပြည်သူတွေကိုကူညီဖို့နိုင်ငံတကာမှာတာဝန်ရှိတယ်လို့ဖရိုစော်တော်နီကထောက်ပြလိုက်ပါတယ်
။ဒီလက်နက်တွေရောင်းပေးတော့ဒီလက်နက်တွေပဲကိုယ့်ပြည်သူတို့ပြန်တတ်တာလေ။အဓိကအချက်အခုလေကြောင်းနဲ့တုံးသွားတဲ့လက်နက်တွေကိုလူတို့ကိုသွားပြောပြင်မတက်တနေရပဲကျွန်တော်တို့လူတို့ကိုပြစ်သွားတော့လက်နက်ကြီးတွေသူ့ကိုရောင်းပေးတဲ့အဲ့ဒီလက်နက်တရားတွေဖြစ်ဖို့တော့များတယ်ဆိုတော့ဒီဖောက်ဖို့များများလုပ်လေသူတို့ပြင်ကျွန်တော်ပြောချင်တာလူတို့အတွက်ရိုးရှိလေးပဲဘာလို့လဲဆိုတော့ဒီနေ့သူတိုက်တဲ့ရန်သူကိုမပြစ်ဘဲနဲ့အခုကလူတို့တွေလိုက်လိုက်ပြင်တဲ့အခါကျတော့ဟိုဒီထက်များပြားတဲ့တင်းကျတဲ့ဒီလက်နက်ပိတ်ပင်မှုတွေတားဆီးမှုတွေဒီထက်ပိုလှုပ်လာဖို့လည်းကျွန်တော်တို့အများကြီးမျှော်လင့်တယ်
တကယ်တော့အရင်ကုလသမဂ္ဂထွေထွေညီလာခံမှာလည်းအလားတူဆုံးဖြတ်ချက်မျိုးမနစ်နှစ်လည်တုန်းကဆုံးဖြတ်ခဲ့တုန်းကဆာဗီးယားနိုင်ငံကထောက်ခံခဲ့ပေမဲ့ရှိစက်လက်နဲ့ရောင်းချမှုတွေရှိခဲ့တယ်လို့စီရေးအကဲခတ်တွေကထောက်ပြထားပါတယ်ခင
်နိုင်ငံတကာကနေဝေဖန်သတိပေးနေတဲ့ကြားကပဲမြန်မာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေရောင်းချနေတာနဲ့ပတ်သက်လို့တုတ်ပြန်တဲ့နေကိုကြားခဲ့ရတာပါခင်ဗျာလက်စစ်မီပြက်လို့ရေမရရှိတဲ့အခြေအနေကိုမတင်ပြခင်မှာအညာဒေသမှာဒီရွာတွေမီးရှို့ခံရတဲ့အကြောင်းကိုပြောပြချင်ပါတယ်စကိုင်းတိုင်းပလဲမြို့နယ်အရှေ့ပိုင်းကနှောရိုးကြီးရွာကိုစစ်ကောင်စီတပ်ကမတ်လ10ရက်နေ့မှာဝင်ရောက်မီးရှို့ခဲ့တဲ့အတွက်နေအိမ်300နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နှောရိုးကြီးရွာရွာသား၄ယောက်ကိုလည်းစစ်ကောင်စီကဖမ်းဆီးသွားပါတယ်။ပလဲမြို့ကနေနေရှင်းလင်းရေးလုပ်ဖို့ပြင်ဆင်နေပုံရတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းဒေသကြီးပလဲမြို့နယ်အရှေ့ပိုင်းကအင်ဂျီ420ရှိတဲ့နှောရိုးကြီးရွာကိုမတ်လ10ရက်မနက်ပိုင်းကစစ်ကောင်စီတပ်နဲ့စစ်ကောင်စီနဲ့နှီးဆက်သူပြူစောထီဝင်ရောက်လာပြီးညပိုင်းမှာကြီးရွာကိုမီးရှို့ခဲ့တဲ့အတွက်နေအိမ်300ကျော်မီးလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပြပါဗါးနှောရိုးရွာထဲကအိမ်တွေကိုညလုံးပေါင်းမီးရှို့လို့တရားကြော်ကတော့ပြဖြစ်သွားတယ်လို့ကြေးရသားသူကသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကို VOA ကိုအခုလိုပြောပြပါတယ
်။ဆောင်းလာရတာမှစောင့်လာတယ်။စောင့်လာတဲ့အချိန်မှာဒီလိုစစ်တပ်ကပေါ့နော်။လူကြီးပေါင်းပြီးတဲ့ဝင်လာတဲ့အာမေကိုနောက်ဆုံးနိုင်ရွာထဲကိုရှိတဲ့လူတွေလူကုန်ဖမ်းတာ။သူတို့ကမီးတဲ့လူကိုဖမ်းလိုက်တယ်။ဖမ်းပြီးတော့မှပြုတ်တုတ်ထားတယ်ပေါ့သူတို့က။အဲ့ဒါကိုဖမ်းထားတော့လည်းအဲ့ဒါဖမ်းပြီးပြုတ်တုတ်ထားတယ်။ညလည်းပြုတ်တုတ်ထားတယ်။အဲဒီကညစနေချင်းရပါတယ်သူကကြီးကြီးကိုစနေကြဒီမှန်မှတ်လို့အစာရှိရင်တနားကြာတနားကြာမိရင်တခါတော့မိကမိနေကြတာဆိုတော့ဒါကတနားကြာတော့မိချောင်းတော့မိချင်းပြီးပြီသူတို့မိရှို့တော့ငါတကလုံးတော့ပါတော့နော်လုံးလုံးလောင်တာလုံးလုံးကိုအိမ်နေလောင်တဲ့ဆင်းကတရားဆိုတော့ဒီကောင်ရေအတွက်တက်မယ်ဆိုတော့300ဆိုတော့ပေါ့နော
်သူမိဘတွေလက်ထက်ကလေးကရှာဖွေစူးစောင်းပြီးဆောက်လုပ်ထားတဲ့နေအိမ်ဟာလဲမိတဲ့ပါသွားခဲ့တယ်လို့သူကပြောပါတယ်အခုလိုမီးရှို့ခံရတဲ့နှောရိုးရွာဘက်မှာစစ်တပ်ကိုတိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားတာမရှိဘူးလို့လည်းရွာကံတွေကပြောပါရယ်နှောရိုးရွာနဲ့တမိုင်ခွဲလောက်ဝေးတဲ့ဇီးပြူကုန်းကျေးရွာဘက်မှာတော့စစ်ကောင်စီနဲ့နှီးဆက်တဲ့ပြူစောတီတပ်တွေတက်ဆွဲထားတယ်လို့လည်းပြောကြပါရယ်စစ်ကောင်စီတပ်တွေဟာနေရင်တွေကိုမီးရှို့ပြီးမတ်လ17ရက်မနက်ပိုင်းကျေးရွာကနေပြန်လည်ထွက်ခွာသွားချိန်မှာဖမ်းဆီးထားတဲ့အရက်သား10ဦးထဲက4ဦးကိုပြန်လွတ်ပေးပြီး4ဦးကိုဖမ်းဆီးခေါ်ဆောင်သွားပါရယ်အခုလိုမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးမီးလောင်သွားတဲ့ကျေးရွာသားတွေဟာရွာပြင်မှာရှိတဲ့တောတောင်တွေကဘေးလွတ်ရာမှာအဆင်ပြေတယ်လို့ခုံလုံနေကြရပါတယ်။မုံရွာမြို့မှာအခြေစိုက်ထားတဲ့အနောက်မြောက်တိုင်းစစ်သနာချုပ်ကစကိုင်းတိုင်းကမြို့နယ်အတော်များများမှာနေမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေကြပါတယ်။မုံရွာမြို့အနောက်တောင်ဘက်မှာတည်ရှိတဲ့ပလဲနယ်ကိုစစ်အင်အားတွေဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ချင်းချင်းမြေတားချတဲ့မုံရွာစိတ်ကန်းကနေပလဲဘက်ကိုဆက်လီတွေနဲ့ပစ္စည်းတွေပို့ဆောင်နေပြီးနေမြေရှင်းလင်းမှုပြင်ဆင်နေပုံရတဲ့အတွက်ဒေသခံတွေကတော့တင်းရှောင်နေကြပြီလို့ဒေသခံသူကအခုလိုပြောပါတယ
်။ဒီကြောင့်ကိုတုံးတာကဒီဖြစ်ပေါ်သွားလာမှုပါညာကြတော့နည်းနည်းလေးလွယ်ကူတာရဟိုနောက်ပစ္စည်းတွေရင်းကြတော့ဝင်ချိန်နေတဲ့ကြတော့လေရင်နဲ့တယ်လို့ပြလို့ကနည်းနည်းမလွယ်လို့ပြ။ဒီဒီကြောင့်ကကြတော့ဟိုပေါ့ဝင်ချိန်ညာတဲ့ခါကြတော့အဲ့လိုသွားလာတာကအကဲတွေကိုตัวอะไรกุญแจไฟก็นี่ติดตาราพอเนี่ยดีตาน่ะเราพี่อ่ะฉิมีก็อารมณ์โตอาจ่องนี่ก็ราเว้ยอย่าว่า ရုပ်ကံကြောက်ရတဲ့ခါကျတော့တောတန်နဲ့ဟိုမလို့ရဲခဲနဲ့လူတွေနဲ့မတူရဲခဲနဲ့ဘူရှောင်းနေကြရတာဖြစ်
စစ်ကောင်စီတပ်ဟာပြည်စည်းရေးတည်ဆောင်မှုဆက်လီတွေကိုအတင်းအဓမ္မခေါ်ဆောင်တာတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုပေမဲ့ဒါကိုတော့ VOA ကတီးခြားအတိမပြုနိုင်ပါဘူး2022နှစ်စံပိုင်းကစလို့ပလဲမျိုးနယ်တွေကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပေါ်စစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ဦးနှောက်ကြီးရွာရှိရာဘက်ကိုဇန်နဝါရီလကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့စဉ်နေအိမ်တချို့မီးလောင်ခဲ့ပြီးကြီးရွာ6ဟာကထောင်ထဲချီတဲ့ဒေသခံတွေကအိုးအိမ်စွန့်ပစ်ထွက်ပြေးနေရတဲ့အတွက်နေရေးစားရေးအင်မတန်အခက်တွေ့နေကြပါတယ်ခင်ဗျာ
စကိုင်းတိုင်းအတွင်းမှာကြေးရွာတချို့မီးရှို့ခံရတဲ့အခြေအနေကိုကိုရဲမွန်ပြောပြသွားတာပါခင်ဗျာဒီနှစ်အတွက်ဆယ်တန်းဆောင်မြင်ပွဲဝင်ပြေဖို့ချင်းပြည်နယ်မှာဘာကြောင့်လူနည်းသွားရတယ်လဲဆိုတဲ့ဇာတ်လမ်းကိုမတင်ပြခင်မှာရေမီးပြဿနာကိုလည်းပြောပြခြင်းပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာအခုရက်ပိုင်းအတွင်းလျှက်စစ်မီးမကြာခဏပြတ်တောက်တာကြောင့်မီးလာချိန်ပုံမှန်မရှိတာကြောင့်ဒီရေရရှိနိုင်မှုအခက်အခဲတွေရင်ဆိုင်နေရပါတယ်ရန်ကုန်မြို့မှာတော့ပရာဟိတလုပ်နေသူအဖွဲ့တချို့ကဒီရေရရှိရေကိုအကူအညီပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစုံမိုးကျော်ကတင်ပြมาဖြစ်ပါတယ
်လူဦးရေထူထပ်တဲ့ရန်ကုန်မြို့မှာအခုရက်ပိုင်းမီးပြတ်ချိန်ကြာတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှာခံစားနေကြရပါတယ်မီးလာမှရေတင်ချရသူတွေအနေနဲ့မီးလာချိန်မမှန်တော့တာကြောင့်တောက်သုံးရေရှားပါပြတ်လတ်မှုနဲ့ကြုံတွေ့နေရပါတယ်ဒါကြောင့်တချို့ပရာဟိတကူညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးရေပေးဝေတာမျိုးတွေလုပ်နေကြပါတယ်။မြောက်တကုံ၊တောက်ကလာ၊တကိတ၊မြောက်ကလာနဲ့လှိုင်းသာယာမှာနေထိုင်သူတွေရဲ့တောက်သုံးရေလိုအပ်ချက်ကိုကူညီပေးနေတဲ့ရှင်တန်ရေးကူညီမှုအသင်းကတော့ပြီးခဲ့တဲ့နွေရာသီတွေကထက်အခုရေလိုအပ်လို့အကူအညီတောင်းသူတွေပိုများလာတယ်လို့ပြောပါတယ်။
အခုကလေမြို့နယ်တွေကတော့အနေနဲ့များတာပေါ့နော်။ဘုံမျိုးနဲ့အနှံပြားလေးမှာဒီဆက်ဆဲလေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူပါလာထက်တော့ပြင်းများတာပေါ့3800ကလန်နဲ့ခောက်ပြန်ပေါ့နော်ပြင်းများတာပေါ့တလေးကို10ကြီးနဲ့10ကြီးပေါ့အဲ့လိုမျိုး10ကြီး10ကြီးစတဲ့ရဟင်းပြင်းများတာပါရှင့်နေရာဒီရောက်ရင်တော့ဘယ်နေရာမှာမဆိုကျွန်တော်တို့ဒါရှင်းနိုင်မှုမျိုးအသေးငယ်နေရာတော့ရှင်းရတာတွေရှိတယ်ပေါ့နော်ခါတိုင်းဒီချိန်လေးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းနေရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အဖြစ်နဲ့နည်းနည်းလူများရဲ့နေရာတွေရှိတယ်ရှင့်ကျူကျော်လိုနေရာမျိုးတွေလိုင်တရာလိုမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်တာဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေရောက်လာပြီဆိုလို့ရှိလို့ရှိရင်လှူရတာတွေလည်းရှိတာပေါ့နော်အခုကတော့မိမိပြက်လိုက်တဲ့အခါကျတော့နေရာအနှံ့ပြားလေးမြင့်နေမြန်ပြားလေးမှာပူပူဖြစ်တာလည်းရှိတော့တာပေါ့နော
်တချို့ကတော့ကိုပိုင်မီးစက်တွေကိုလိုအပ်နေသူတွေရှိရာကိုတည်ယူလာပြီးရေတင်နိုင်မှုအတွက်တနိုင်တပိုင်လိုက်လံကူညီပေးနေတာတွေလည်းရှိပါတယ်နွေရာသီရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတယ်ဆိုပေမဲ့အခုနှစ်ကတော့နွေရာသီအစမှကတည်းကလျှက်စစ်မီးပြတ်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့အကူအညီပေးနေသူတွေကပြောပါတယ်။ရွှေရောင်တမိုင်းပရဟိတကတော့ရေလိုအပ်နေသူတွေကိုအခက်အခဲတွေရှိတဲ့ကြားကကူညီပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောပြပါတယ်
။ဒီနှစ်မှာကအရင်နှစ်တွေနဲ့မတူဘဲနဲ့ဒီနွေရာသီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစတင်တွေ့ရတယ်ပေါ့။အဲအဓိကကတော့လျှက်စစ်မီးဟိုပြတ်တောက်မှုတွေကြောင့်ရေတင်ဖို့အခက်အခဲဖြစ်ရနေဖြစ်တယ်ပေါ့ကျွန်တော်တို့တင်ရတော့လက်ရှိရန်ကုန်မြို့ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်မှာရေလိုအပ်မှုဖြစ်တဲ့နေရာတွေမှာတော့အသင်းပိုင်းရေသေးရင်နဲ့ရေတူရန်အကူအညီမှုတွေကိုအခမဲ့ဆောင်ရွက်ရရှိပါတယ်ဟိုကျွန်တော်တို့တိရသလောက်ကတော့ဒီ PSC မီပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့တော့ဟိုဒီဒေတာကန်တွေရဲ့အပြောအယသိထားရပါတယ်ခင်ဗျအဲတနေ့မှာအနည်းဆုံး5ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုဂါလန်15,000လောက်ကိုပုံမှန်လူနေရပါတယ်ကျွန်တော်တို့ဒီရေသေးရင်ဆိုရင်ကားရဲ့အစုရဲ့ဖွဲ့စည်းတည်ဆောက်ပုံရဒါကျွန်တော်တို့ကဟိုစီပမာဏကိုပို့ပြီးတော့ထည့်ရတဲ့အပိုင်းကြီးရှိတော့ပရိုက်တာတင်းဆိုတော့ရမုံငွေနဲ့တွားတာဖြစ်တဲ့အတွက်ဆက်သုံးစီကုန်ကျမှုတွေလည်းကျွန်တော်တို့ကမြင်ရပါတယ်တစ်ခါမှလည်းကျွန်တော်တို့ကရေပြန်ရောင်းတာတွေကလည်းမလုပ်ဘဲနဲ့အခမဲ့ကူညီတာဆိုတော့စေတနာအလျောက်အလိုမျိုးစံတော့လက်ခံတာပေါ့တော်တော်လည်းပဲများသောအားဖြင့်ကတော့အခမဲ့ကူညီရတာများတဲ့အတွက်ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့မှလည်းမမျော်မှန်းနိုင်တဲ့စိတ်ကောမှုတွေနဲ့အခက်အခဲရှိပါတယ
်မိစက်အသုံးပြုပြီးလျှက်စစ်မီးမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလည်းဆက်သုံးစီဈေးတွေကကြီးမြင့်နေတာကြောင့်အခက်အခဲတွေရှိနေပါတယ်။လောင်စာစီဈေးနှုန်းတွေကမတ်လ17ရက်နေ့တောက်ချာနေ့မှာအောက်တိန် 95 လီတာကို 2,165 ကျပ်အထိရောင်းချနေပြီးပရီမီယံဒီဇယ်1လီတာကို 2,390 ကျပ်အထိဈေးရှိပါတယ်။ဒါကရန်ကုန်ဈေးနှုန်းမှာတခြားနေရာတွေမှာတော့သယ်ယူပို့ဆောင်ဈေးရိတ်ကြောင့်ရန်ကုန်မှာရောင်းချတဲ့ဈေးနှုန်းထက်ပိုမြင့်ပါတယ်။ဘလူးချောင်းလော်ပီတာရေအားလျှက်စစ်ဆက်ယုံကပို့လွတ်တဲ့လျှက်စစ်ဓာတ်အားတွေကိုဖြန့်ဝေပေးတဲ့ဓာတ်အားလိုင်းတချို့ဖောက်ခွဲတိုက်ခိုက်ခံရတာ
ရွှေ တဘာဝ တန်းငွေ ကမ်းလွန် ထုတ်လုပ်ကွက်က ရေ အောက် ပိုက်လိုင်း ပြုပြင်နေတာ အပါအဝင် LNG တန်းငွေ 3 ဓာအားပေး စက်ရုံ ကို ပိတ်လိုက် ရတာ တွေ ကြောင့် မလ 12 ရက် စနေနေ့ ကနေ 17 ရက်နေ့ အထိ တချို့ နေရာ တွေ မှာ လျှက်စစ် ဝန်အား ကို 24 နာရီ short ချ သွား မယ် လို့ လျှက်စစ် စွမ်းအင် ဌာန က ထုတ်ပြန် ထား ပါတယ် ဘယ် နေရာ တွေ မှာ ဘယ်လို ဝန်အား short ချ သွား မယ် ဆိုတာ ကို တော့ ရှင်းရှင်း လင်းလင်း မသိ ရ သေး ပါဘူး လျှက်စစ် ဝန်အား short ချ မယ် အလှည့် ကျ လျှက်စစ် မီ ပေး မယ် ဆိုရင် လဲ
ဘယ်မျိုးနယ်မှာဘယ်အချိန်ပေးမလဲဆိုတဲ့အချိန်ကိုအတိအကျသိကျင်တယ်လို့မီးပြတ်ဒုက္ခခံစားနေကြရတဲ့ပြည်သူတွေကပြောနေကြပါတယ်ခင်ဗျာမီးမလာတော့ရင်မရဂျာအေးသူ့အမေရိုက်နေတဲ့ဇက်လန်းဟောင်းကြီးနဲ့ကျုံနေရတဲ့ပြည်သူတွေရဲ့အခြေအနေကိုကုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်အချိန်ပိုင်းအတွင်းမှာအမျိုးသမီးကန္တာတုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့သတ ပါစီရင်တင်မာနေတဲ့ချင်းပြည်နယ်မှာဒီနှစ်တက္ကသိုလ်ဝန်ထမ်းဆောင်ဝဲဖြည့်ဆိုဖို့စီရင်ပေးသွင်းသူ 3,000 လောက်သာရှိတယ်လို့ပြည်နယ်ပညာရေးတာဝန်ခံတဦးက VOA ကိုပြောပါတယ်ပုံမှန်ဆိုလို့ရှိရင်1,000ကျော်လောက်ရှိခဲ့ရာကအခုလို 3,000 အထိရော့ကျသွားတာပါချင်းပြည်နယ်ကပညာရေးအခက်အခဲအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုကင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်
။မြန်မာတနိုင်ငံလုံးမှာတက္ကသိုလ်ဝန်ထမ်းဆောင်မေးပွဲကိုမတ်လ31ရက်နေ့ကနေ AG 9ရက်နေ့အထိကျင်းပသွားမယ်လို့ပညာရေးဝန်ကြီးဌာနကကြေညာထားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်အတွင်းမှာတော့တက္ကသိုလ်ဝန်ထမ်းဆောင်မေးပွဲဖြေဖို့စီရင်ပေးထားတဲ့ဆယ်တန်းကျောင်းသား 3,000 ဝန်းကျင်သာရှိတယ်လို့ချင်းပြည်နယ်ပညာရေးမှူးဦးပီကုတူကပြောပါတယ်။
ကွန်တီနီယူရတော့1,900ကျော်တော့ရှိရမယ်နော်။ဟိုအများကြီးတော့လာပေါ့အများကြီးတော့ပေါ့နော်။ဒီနည်းချင်းတောင်းကြော်တာကနော်။ကြာပြီချင်းကတော့ခါးတန်းချေရောက်သွားတာကိုလေနော်။အများကတော့အေးတင်ခန်းစားဒီမျိုးကြီးတော်တော်လေးဖြစ်ချော့ပေးထားပါမယ်။ဒီကြာကျတဲ့မျိုးပါ။
2019-2020စာသင်နှစ်မှာချင်းပြည်နယ်တစ်ခုလုံး10ရန်းကျောင်းသားကျောင်းသူပေါင်း1,000ကျော်စာမေးပွဲဖြေဆိုခဲ့ကြပြီမဲ့ဒီစာသင်နှစ်မှာ3,000နီးပါးသာဖြေဆိုကြမှာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်တဲကနေရာတော်တော်များများမှာချင်းပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူအများအပြားဘေးလွတ်ရာမှာထွက်ပြေးခိုလုံနေကြရပါတယ်စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ပညာရေးဝန်ထမ်းအများအပြားလည်းအကြမ်းဖက် CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြသလိုကျောင်းသားတွေကလည်းစစ်ကောင်စီလက်ထက်ကျောင်းမတက်ဘူးလို့ဆိုပြီးသပိတ်မောက်ခဲ့ကြပါတယ်ဒါကြောင့်တချို့ကျေးရွာတွေဘက်မှာကျောင်းတွေမဖွင့်နိုင်ကြပါဘူးဒီနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုထန်တလန်မင်းတက်ကံပလက်မြို့နယ်တွေမှာလုပ်နိုင်မှာမဟုတ်ဘူးလို့ချင်းပြည်နယ်ပညာရေးမှူးဦးဘီကူတူကပြောပါတယ်
။တပြုံးလေးတော့မဖွင့်နိုင်ဘူးပေါ့နော်။မြို့ပေါ်ကျောင်းလေးတွေဖြစ်နေတပြီမှာဆလာနေတယ်လို့မြို့ပေါ်ကျောင်းလောက်ဖွင့်ပြီးတော့ပြည်တည်လေဒီကံပဲ။ဥစ္စာပဲနည်းနည်းများများဖွင့်နေ59ကျောင်းဖြစ်နေနေ။မတူပြည်ရဲ့ဓာခရဲ့ဆလာရဲ့ကြည်တင်ရဲ့တွန်းကြံရဲ့တော့ဖြစ်မှာပါ။ဘယ်လိုဝါလဲ။မဖွင့်နိုင်တော့မင်းတက်ရဲ့ကံတက်ရဲ့ထန်တနံပေါ့
ချင်းပြည်နယ်တပြည်နယ်လုံးအတိုင်းအတာနဲ့59ကျောင်းမှာပဲဆယ်ရန်းစာမေးပွဲတွေဖြေဆိုဖို့ရှိနေတာပါမြို့ကျောင်းတွေမှာတောင်စည်ရေးပြိပကနဲ့ကိုဗစ်ကရောဂါကြောင့်စာသင်ရတဲ့ရက်တွေ3လလောက်နောက်ကျနေတယ်လို့အထက်တန်းပြဆရာမတဦးကအခုလိုပြောပါတယ
်စာသင်ကာလကဆိုတော့ခါတိုင်း10လရှိတယ်အခု6လရှိတယ်ဒါမှတို့တရတရပို့တတ်တာကလားခါသူတို့စာသင်နဲ့လားခုနကလောက်ရှိ
ဒီနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုမဲ့ကျောင်းသူမိုင်တူတူကတော့ကျောင်းတက်ချိန်နဲတာကြောင့်စာများများကျက်ရတယ်လို့ပြောပါတယ်။ချင်းပြည်နယ်ဟာအရင်ကတည်းကတိုင်းနယ်ပြည်နယ်တွေအနေနဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်မှုအနေဆုံးဒေသဖြစ်တာကြောင့်အခုပိုပြီးပညာရေးမှာထိခိုက်နေတာဖြစ်ပါတယ်။ချင်းပြည်နယ်လိုပဲစည်ရေးတင်းမာနေတဲ့ကယားပြည်နယ်နဲ့ကရင်ပြည်နယ်ဒေသတချို့မှာအစိုးရစာသင်ကျောင်းမဖွင့်လင့်နိုင်လို့တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုဖို့အခွင့်မသာတဲ့အခြေအနေမှာရှိနေကြပါတယ်။မြန်မာတနင်္ဂနွေလုံးမှာ2022ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုကျောင်းသားကျောင်းသူစုစုပေါင်း3သိန်းကျော်ဖြေဆိုသွားကြမယ်လို့ပညာရေးဌာနစီရင်တွေအရသိရှိရပါတယ်ခင်ဗျာ
။ချင်းပြည်နယ်ကပညာရေးအခက်ကြုံနေတဲ့အခြေအနေကိုကိုကင်မောင်စိုးမင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့အချိန်နဲ့တပြေးညီတင်လာတာမျိုးလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါရဲ့ရှင
်။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American အတန်ကနေစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335 kHz 9383လိုင်းဒိုမီတာ49အရပြင်လိုင်းလမ်းမီတာ190 kHz 1505ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီတူတာဆုံးလင်း American တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမထုတ်လွှင့်ခင်မှာအရင်ဦးဆုံးအမျိုးသမီးကန္တာကိုတင်ဆက်ခြင်းပါတယ်ခင်ဗျာမတ်လ၈ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာအပါအဝင်ကမ္ဘာတဝန်းမှာအမျိုးသမီးတက်ကြွလှုပ်ရှားသူတွေကပုံစံအမျိုးမျိုးနဲ့အထင်အမှတ်တွေပြုပြီးတော့ဆင်နွှဲခဲ့ကြပါတယ်အမျိုးသမီးတွေကြုံရတဲ့အိမ်တွင်အကြမ်းဖက်မှုကြားမဒန်းတူမညီမျှမှုခွဲခြားဆက်ဆံခံရမှုတွေရပ်ပြီးတရားမျှတမှုရရှိဖို့တောင်းဆိုကြတာပါနိုင်ငံတကာအမျိုးသမီးများနေ့ကိုဘယ်လိုဆင်နွှဲကြသလဲဆိုတာဒီသတင်းပတ်အမျိုးသမီးကန္တာမှာမခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes
နေ့စဉ်နှစ်တိုင်းမက်လ၈ရက်နေ့မှာကျင်းပလေရှိတဲ့အပီပီဆိုင်ရာဒါမှမဟုတ်နိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာတဝန်းကအမျိုးသမီးတွေတက်ကြွလှုပ်ရှားသူတွေပုံစံမျိုးစုံနဲ့ဆင်နွှဲလေးရှိပါတယ်။ဒီနှစ်ကတော့117ကြိမ်မြောက်ကျင်းပတာပါ။ကိုဗစ်ကပ်ဘေးနဲ့အတူနောက်ဆက်တွဲလူမှုစီးပွားကြက်တဲတွေကြုံရတဲ့အချိန်မှာနိုင်ငံတော်မများကအမျိုးသမီးတွေထောင်ထဲချီလမ်းမတွေပေါ်ထွက်စုဝေးချီတက်ဆမပြကြသလိုကြားမဒန်းတူရေးတောင်းဆိုမှုတွေနဲ့အသိပညာပေးဆွေးနွေးပွဲ၊ဂုဏ်ပြုပွဲ၊စုတောင်းပွဲစသဖြင့်ပုံစံမျိုးစုံနဲ့ဆင်နွှဲကြတာပါ။မက္ကဆီကိုနိုင်ငံမှာအမျိုးသမီးတွေရဲ့ပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြနေကြတာပါ။အင်ဂါနီကနိုင်ငံတကာအမျိုးသမီးများနေချီတက်ပွဲမှာမက္ကဆီကိုအမျိုးသမီးတောင်းနဲ့ချီပါဝင်ခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံမှာနေ့စဉ်အမျိုးသမီး10ယောက်အကြမ်းဖက်တပ်ဖြတ်ခံရတာကြောင့်ကမ္ဘာပေါ်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်တပ်ဖြတ်ခံရမှုအဆိုးဝါးဆုံးနိုင်ငံတွေထဲမှာတနိုင်ငံပါဝင်ဖြစ်ပါတယ်။ဒီလိုအခြေအနေတွေအဆုံးသတ်ဖို့ကြိုးပမ်းနေတာဖြစ်တယ်လို့နိုင်ငံတကာအမျိုးသမီးများ၏ချီတက်ပွဲမှာပါဝင်တဲ့ကကြီတဲ့အန်ဒရီယာနာအက်စကာမီလာကပြောပါတယ်
။ ¿Por qué? Porque vengo a gritar, vengo a manifestar con mi cuerpo.
ကျွန်မဘာလို့ဒီနေရာကိုရောက်နေလဲဆိုရင်တော့အမျိုးသားတွေအနိုင်ကျင်းမှုတွေကိုမခံနိုင်လို့ပါ။ကျွန်မတို့ကိုဖိနှိပ်နေတဲ့ဖိုးဝါဒကြီးစိုးတဲ့စနစ်ကိုမကျေနပ်လို့ဒီခံစားချက်တွေကိုကျွန်မရဲ့ခန္ဓာကျွန်မရဲ့ကောက်ွက်တွေနဲ့ပေါ်ထုတ်ပြီးတော့ကန့်ကွက်ဖို့အတွက်အော်ဟစ်ကြွေးကြော်ဖို့အတွက်လာခဲ့တာပါ။
အမျိုးသမီးတွေအချင်းချင်းပတ်ပိုးကူညီဖေးမှပြီးအနာဂတ်မျိုးဆက်မိန်းကလေးငယ်တွေသူတို့ကြုံတွေ့ခဲ့ရတယ်လို့ဆက်ပြီးမကြုံရစေဖို့အခုလိုချီတက်တောင်းဆိုဆန္ဒပြကြတာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။အလားတူအာဂျင်တီးနားနိုင်ငံကချီတက်ပွဲမှာလည်းအကြမ်းဖက်တပ်ဖြတ်ခရရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိတောင်းဆိုခဲ့ကြပါတယ
်
ကျမတို့မိန်းကလေးတွေအလုပ်သွားတဲ့အခါမိဆွေတင်ငယ်ချင်းတွေနဲ့တွေ့ဖို့အပြစ်ထွက်တဲ့အခါတိုင်းကြုံနေရတဲ့အကြောက်တရားတွေအဆုံးသတ်ဖို့နဲ့ကြားမသားတို့ညီမဒန်းတို့အခွင့်အရေးရဖို့အခုလိုလမ်းမတွေပေါ်မှာတစ်နှစ်ပြီးတစ်နှစ်ကျမတို့ချီတက်တောင်းဆိုနေကြတာပါကိုချစ်တဲ့သူတွေနောက်တစ်ကြိမ်တွေ့ရပါမလားသူတို့တွေအသက်ခံရမလားစသဖြင့်ကြောက်ရွံ့ထိတ်လန့်နေတာတွေမဖြစ်သင့်တော့ပါဘူ
းအသက်22နှစ်အရွယ်အာဂျင်တီးနားကျောင်းသူခမဲလာပီဆာနိုပြောသွားတာပါအမျိုးသမီးတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုတွေစုစုပေါင်းရှိနေတဲ့အခုလိုလက်တင်အမေရိကနိုင်ငံတွေမှာနိုင်ငံတကာအမျိုးသမီးများနေချီတက်ပွဲတွေကျင်းပခဲ့ကြသလိုပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေနောက်အာရှဒေသဘက်မှာဆိုရင်လည်းအိန္ဒိယ၊ပါကစ္စတန်၊တရုတ်၊ဖိလစ်ပိုင်၊မြန်မာစတဲ့နိုင်ငံတွေမှာအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပုံစံမျိုးစုံနဲ့စုဝေးဆင်နွှဲကြပါတယ်နိုင်ငံတွေနေရာဒေသတွေမတူကြပါနဲ့တို့အမျိုးသမီးဖြစ်လို့
ဖွဲ့ခြားဆက်ဆံပြီးနိုင်ထက်စီးနီးလုတ်ခံရတဲ့အခြေအနေတွေကတော့နေရာတိုင်းမှာရှိနေတာတွေ့ရပြီးဒါတွေကိုအဆုံးသတ်ရမှာဖြစ်တယ်လို့ဖိလစ်ပိုင်မျိုးသမီးရေးလှုပ်ရှားမှုအဖွဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ Aline Process ကပြောပါတယ်
။ Ninanais din natin na sa buong mundo talagang marinigano at dumagundo.
ကျမတို့နိုင်ငံရဲ့လက်ရှိစနစ်အောက်မှာအနိုင်ကျင့်ဗိုလ်ချခံနေရတဲ့အမျိုးသမီးတွေရဲ့အသံတွေကိုကဘာကြီးတစ်ခုလုံးကြားစီချင်ပါတယ်။ဒီခြေနေတွေကဖိလစ်ပိုင်နိုင်ငံနဲ့ကြုံရတာမဟုတ်ပါဘူး။တခြားနိုင်ငံတွေမှာလည်းအမျိုးသမီးတွေဟာပုံစံမျိုးစုံနဲ့ဗိုလ်ချအနိုင်ကျင့်ခံနေရပါတယ်
။နိုင်ငံတကာအမျိုးသမီးများအနေမှာဖိလစ်ပိုင်မျိုးသမီးတွေထောင်ထဲချီမြို့တော်မနီလာကလမ်းမတွေပေါ်မှာချီတက်ဆန္ဒပြခဲ့ကြတာပါ။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်ကိုက်ပြပခါတွေနဲ့အကြမ်းဖက်မှုတွေပုံမှုဆိုးဝါးလာနေတဲ့မြန်မာနိုင်ငံမှာလည်းစစ်ပွဲတွေနဲ့အခက်အခဲတွေကြားမှာပဲနိုင်ငံတကာမျိုးသမီးများနေကိုရတဲ့နည်းနဲ့ဆင်နွှဲခဲ့ကြတယ်လို့အမျိုးသမီးရေးတက်ကြွလှောက်ရှားသူတွေကပြောပါတယ်မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်ပြစ်ခတ်မှုတွေမကြာခဏရှိနေတဲ့ကယနီဒေသဒီမော့ဆူမြို့နယ်မှာကြီးရွာ15ရွာလောက်ကအမျိုးသမီး150လောက်စုဝေးပြီးနိုင်ငံကအမျိုးသမီးများတွေကိုဆင်နွှဲခဲ့တယ်လို့ကိုရိုင်ပါဝေသူတဦးဖြစ်တဲ့ကြီးလက်မြေအမျိုးသမီးအဖွဲ့ကမမှုဆဲကပြောပါရယ်ပြစ်ခတ်တိုက်ခတ်မှုတွေရှိနေတဲ့ကြားမှာသူတို့ဘာကြောင့်အခုလိုခက်ခက်ခဲခဲဆင်နွှဲကြရတာလဲဆိုတာကိုလည်းသူကအခုလိုရှင်းပြပါရယ
်အကြီးကကပေါ့နော်ဒီကဲရေချက်ကလည်းဒီလိုမျိုးဒီအနိုင်ကျင့်မှုကြောင့်ပေါ့နော်ဖြစ်ပေါ်လာတဲ့စစ်တပ်ကဒီပေါ်တိုက်ခတ်မှုတွေစိတ်ချောင်နေရတဲ့ဒုက္ခတွေအဲ့ဒီနေ့တိုင်းပေါ့နော်လူတွေနဲ့ဘုန်းကျဲတယ်လို့စကြောက်ထိုးတာတွေလည်းရှိတယ်လို့ပေါ့နော်မိုင်းကြီးလည်းဒီရွာချင်းမှာထောင်ထားတာတွေရှိတယ်။ဒါကြောင့်ဒီကြီးတွေကပေါ့နော်ဒီအကြောက်တရားတွေနဲ့တရားကြီးတရားပြီးသွားနေရတယ်။ဒါတို့ကျမတို့ကပြန်လည်ပြီးတော့မှပေါ့နော်ဒီအကြောက်တရားတွေကိုအမျိုးသမီးတွေစုပြီးတော့မှဒီအန်တုနာပို့ပေါ့နော်ပြီးတော့အချင်းချင်းပြန်လည်ခွန်အားကြီးနဲ့ပို့ဒီဒုက္ခတွေကိုဒီဥတော်လည်းရေးရက်ဒီစိတ်ဓာတ်နဲ့ဆက်လက်ပြီးတော့မှပေါ့နော်ပေါ့နော်အနိုင်ယူနိုင်ဖို့အဲဒီကပြည်လောက်တာဖြစ်တယ်နောက်တစ်ခုခါကျတော့အမျိုးသမီးတွေပေါ့နော်ဒီကာလအတွင်းရုပ်ပိုင်းစိတ်ပိုင်းပြန်လည်ပြူစားနိုင်ဖို့အရင်ကိုသူတို့တွေရောက်နေရတဲ့နေရာမှာစိတ်သက်သာပြန်လည်လေးထားနိုင်ပြီးတော့မှသူတို့ရဲ့ဒီမှုရှိရှိနဲ့ပေါ့နော်အရှိတဲ့အခက်အခဲတွေမှာရယူနိုင်တဲ့ဥဆောင်မှုတွေကိုပြန်လည်နိုင်အဲ့ဒီမှာထို့အတွက်ပေါ့နော်ဒီလိုဒီမှာလောက်ဆောင်ခဲ့တာဖြစ်ပါတယ်ချင
်းကယင်းဒီဒေသဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်ဆိုသလိုရှိနေတာကြောင့်တိထားသွားလာနေကြရတဲ့အတွက်နိုင်ငံကမျိုးပီးများနေကိုလည်း၃ရက်စောပြီးတော့ match လ၅ရက်နေ့ကလေးကကျူပြီးချင်းပါခဲ့တယ်လို့မတ်မှုဆဲကပြောပါရယ
်ဒီကျမတို့ပြည်ချင်းပါနေရင်ရက်ပါဆိုလို့ရှိရင်ကျမတို့ဒီကရက်ရွာတွေပေါ့နော်ဒီကရက်ရွာတွေဆိုလို့ရှိရင်စစ်ကြောင်းတွေထိုးနေတယ်ဒီကြောင်းလိုင်းတွေနဲ့ဒီလူသုံးတွေကျဲနေတယ်ပေါ့နော်ဒီမှာဒီအချင်းချင်းပြစ်ခတ်မှုတွေလည်းရှိနေတယ်ဒါပေမဲ့ဒီဟာဒီကိုကျမတို့ကဒီကြောင်နေမဲ့စားပေါ့နော်ကျမတို့မျိုးတွေကြောက်နေတယ်ကျမတို့ဒီညံနေတဲ့ဖြစ်ချက်ပြရမလဲပေါ့နော်ဆိုတော့ကျမတို့စုပြီးမှအတူတူပေါ့နော်ကျမတို့အကြောက်တရားကိုတော်တွန်းလာနိုင်ဖို့အတွက်ကျမတို့စုပြီးမှဒီအမျိုးသမီးရဲ့ဒီဆရာကြီးကြီးနဲ့ညီကိုတော့ခွေးကြီးပြမအဲ့နေမှာအမျိုးသမီးတွေကိုလည်းကိုပြည့်ရင်းနဲ့ပေါ့ကျမတို့အချင်းချင်းအကြံလဲကိုပြည့်ကြရင်နဲ့ထိမကြရင်နဲ့စိတ်သက်ကိုအားရပေးကြရင်ချင်းချင်းဒါမျိုးဒီကနေပြမှာပဲဖြစ်ဖြစ်ကျမတို့ရဲ့ပုံမှန်အမိထားလို့မျိုးပေါ့နော်။ဘာမှမဖြစ်ခဲ့တဲ့လူမျိုးကျမတို့အဲ့ဒီခန္ဓာတင်၊နာရီတင်ဆက်ကတင်မှာကျမတို့ရေစကားပြောကြမယ်၊ကျမတို့တတ်ခွင့်ကြတယ်၊ကျမတို့အချင်းနဲ့ဆိုကြတယ်၊ကျမတို့တန်းနေပေးကြတယ်ပေါ့နော်။အဲ့ဒါလေးကိုကျမတို့ရအောင်လုပ်ချင်တာပါဟုတ
်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်စက်ကြီးလှုပ်ရှားမှုတွေမှာရရရရပါဝင်ခဲ့ကြတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကိုမိမောင်းထိုးပြတဲ့အနေနဲ့လေစနပြဝဲတွေအတွင်းအမျိုးသမီးထမိန်တွေအလံလွှင့်ထူခဲ့ကြတာကိုပြန်လည်ဖော်ထုတ်ခဲ့ကြပြီးထမိန်လက်ဆောင်ပေးတာတွေလုပ်ခဲ့တယ်လို့နှွေဦးတော်လန်ရေးအတွင်းကြဆုံးခဲ့တဲ့အမျိုးသမီးတွေအတွက်အောက်မေ့ဂုံပြုတဲ့စူတောက်ပွဲလည်းကျင်းပခဲ့တယ်လို့မတ်မှုဆဲကပြောပါတယ်
ဒီဘက်ကနေကြတော့ဒီရင်းစစ်ကြောက်ပေါ်တော့ဒီရေးပြီးလဲကလေးကြရစစ်ပွဲကြတဲ့မှာတော့တောင်နေကြရဲပါမိုးရီလီထဲမှာကလေးပွေးခဲ့ရတယ်တပ်ပတိပတာစုတွေစီဝါရဒီဥဒ္ဒတ်ကြောက်ပြီးထွန်းသွားတာရှိရဲပြီးတော့မှကိုယ်ကဒီဒါတာရဲ့ဖြစ်တော့ခရရဲတုပ်ပြခရရဲရှိရဲရင်းစစ်ခရရဲရှိရဲဒါတွေပြီးရောမလားဆိုအခုတခါထပ်ပြီးမှဆရာမှာပြင်လိုက်တဲ့အခါမှာဒီဒုက္ခတွေထပ်ပြီးမှတစ်ထံပေါ့နော်ဒီကြော့ပြက်လေမှခံစားရတယ်ဖြစ်တယ်အဲ့တော့ကျွန်တော်မြင်နေကြရင်းချင်းရဲ့တစ်ခုပဲရှိတယ်ဒီလိုပြည်သူဆိုင်ရာကိုကျွန်တော်လိုလားတယ်ပြည်ညတ်မှုကိုလိုလားတယ်ပြည်သူအနာပြည်သူပြန် ပေးပြီးတော့မှကျမတို့အမျိုးသမီးတွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပြန်လဲကုစားပြီးတော့မှကျမတို့အမျိုးသမီးတွေနဲ့တာတီတီဆောက်ရေးမှာပေါ့နော်ချက်ကြီးကြီးပေါ့နော်ရှင်လန်လန်ပြီးတော့မှတာတီတီဆောက်ရေးမှာပြန်ပါဝင်ချင်ပါတယ်ပေါ့ဒါကြောင့်မို့ဒီစစ်ပွဲတွေနဲ့ကျမတို့အမျိုးသမီးတွေရဲ့စိတ်သက်ကိုရချိုးပါမယ်စိတ်သက်ကြောင့်လောက်ပါမယ်ဒုက္ခတွေကိုဒီခါစီခရအောင်ဆက်ပြီးတော့မလေ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီတောင်းဆိုဆန္ဒပြလှုပ်ရှားမှုတွေအတွင်းကြဆုံးခဲ့တဲ့လူငယ်အမျိုးသမီးမက်အိဂျေဂျေဆင်းမက်မြတွတ်တွတ်ခိုင်တဲ့မက်ခင်မျိုးချစ်တို့အပါအဝင်ကျွေလွင့်သွားခဲ့တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအားလုံးကိုအောက်မေ့ဂုဏ်ပြုတဲ့အကြောင်းနဲ့ဒီမိုကရေစီရေးအတွက်မဆုံးမနစ်ကြိုးပမ်းအားထုတ်နေကြတဲ့ရဲဝင်းတဲ့အမျိုးသမီးတွေအားလုံးကိုချီးကျူးဂုဏ်ပြုတဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနေ့နိုင်ငံတကာအမျိုးသမီးများအနေမှာတော့လက်ရှိစစ်ပွဲတွေဖြစ်နေတဲ့ယူကရိန်းနဲ့မြန်မာလိုပြည်ပခဒေသတွေမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုအမျိုးသမီးခေါင်းဆောင်တွေကအဓိကထောက်ပြပြောဆိုကြပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကစခဲ့တဲ့ COVID-19 ကပ်ရောဂါချိုးကြီးကြောင့်စီးပွားရေးနဲ့လူမှုရေးဆုံးယုံမှုတံတွေကိုစိုးစိုးဝါးခါးစီးခံနေကြတဲ့အမျိုးသမီးတွေဟာလက်နက်ကိုင်ပြည်ပခတွေကြောင့်နှစ်နာဆုံးရှုံးမှုတွေပိုးပြီးတော့ကြုံလာရပြန်ပါတယ်။ဒီလိုအခြေအနေတွေပြောင်းလဲလာဖို့အတွက်အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကတော့ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့မှာလဲအလေးထားပြောဆိုခဲ့ကြတဲ့ဆိုရာတင်ပြရေးဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်သားဝေပြပါရှင်။ကျမခင်ဗျူဖေးပါရှင
်။အခုတကနားဆင်ရမှာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့ရုရှားယူနန်တင်သွင်းမှုအမေရိကန်ဘက်ကပိတ်ပင်လိုက်ချိန်မှာဓာတ်ဆီဈေးတွေမြင့်တက်လာတာယူကရိန်းစစ်ပွဲအရေးအမေရိကန်လူထုရဲ့အမြင်စာရာတွေကိုစူးစီးပြီးကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်အောင်စုကိုရုရှားကနေတင်သွင်းတဲ့ယင်းနဲ့တဘာဝတန်ခွင့်အားလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။ယင်းနဲ့စိတ်တဘာဝတန်ခွင့်နဲ့ယင်းနဲ့ရက်ပစ္စည်းတွေပြင်ကြောင်းကြီးသွင်းတဲ့ကြောင်းကြီးသွင်းအတွက်ပစ္စည်းတွေကပိတ်ပင်လိုက်တာပါ။ကိုဗစ်ကရောဂါကြောင့်သမ္မတဘိုင်ဒန်လက်ထက်မှာငွေကြေးဖောင်းပွားမှုတိုးလာချိန်မှာပဲယူကရိန်းကိုကျူးကျော်သိမ်းပိတ်တာကြောင့်ရုရှားပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုချမှတ်ပြီးဓာတ်ဆီဈေးတွေလည်းခုန်တက်လာပါတယ်။ Washington DC ကိုအလဲရောက်လာတဲ့ကျောင်းသူဂျမ်မီစေဂီလီက
I think it's crazy expensive. It's getting
ရောင်းနိုင်လောက်ဆရာကိုဈေးတွေတက်နေတာတရက်ထက်တရက်ပိုတိုးလာတော့ကျောင်းသားတွေအတွက်ဆိုရင်တဖြည်းဖြည်းပိုခန့်လာနေပါတယ်။သူများကားနဲ့အတူလိုက်စီးရပါတော့မယ်။
American ပြည်အောင်စုမှာအခြေချနေသူတွေတဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ကိုမွေးရဲ့မြေကနေထွက်ပြေးလာခဲ့သူတွေလည်းပါပါတယ်။ Ukraine အရင်းနဲ့ပတ်သက်ပြီး American ပြည်အောင်စုရဲ့ရည်တည်ချက်ကိုထောက်ခံတယ်လို့ San Francisco မြို့ကကိုကျော်နိုင်ကအခုလိုပြောရတယ်
။ Regular ဆိုလို့ရှိရင်$6 နီးပါးရှိပြီးရဲ့နည်းနည်းတော်လေးပိုကောင်းတဲ့စီဆိုရင်တော့$6ကျော်သွားပြီပါနော်။အဲဒီနေ့အမေရိကမှာဒီဓာတ်ဆီဈေးတွေခုန်တက်နေတာတွေစီးပွားရေးတွေကုန်ရုံးတွေမြင့်တက်နေတာတွေဟာဆိုလို့ရှိရင်ရုရှားအနေနဲ့ယူကရိန်းကိုမတရားကျူးကျော်စစ်ကိုအမေရိကန်အစိုးရကနေပြီးတော့စီးပွားရေးကထိုးနှက်နေတယ်ဆိုတာလေးကိုတော့ကျွန်တော်ကနားလည်ထားတဲ့အတွက်ကျွန်တော်ကိုယ်တိုင်ကဘာပဲပြောပြောဒီလိုအခြေအနေကိုတော့ကြံ့ကြံ့ခံရပ်တည်မယ်လို့တော့ဆုံးဖြတ်ထားပါတယ်ဗျာ
အမေရိကန်မှာထရက်ကာမောင်းသူတွေအများပြားလိုအပ်နေတာဖြစ်ပြီးဒီကဏ္ဍမှာလှုပ်သားရှားပါမှုကြောင့်ကုန်စည်စည်းမှုနှောင့်နှေးကျကြခဲ့ပါတယ်နောက်ဆက်တွဲအနေနဲ့ဈေးဆိုင်တွေမှာကုန်စည်ပြက်လက်မှုတချို့ရှိခဲ့တာကြောင့်ကုန်စည်နှုန်းတက်တဲ့ဒဏ်ကိုလည်းအမေရိကန်တွေရင်ဆိုင်နေရတာပါအစားအသောက်လိုက်လံဝန်ဆောင်မှုပေးတဲ့လုပ်ငန်းပိုင်ရှင်ဒမီယန်ဘရူနိုက
We are immigrants. We are from Argentina.
ကျွန်တော်တို့ကအာဂျင်တီးနားချွေပြောင်းချေကြလာသူတွေပါ။ဟိုပါလဲငွေကြေးပေါင်းပွားနေတာဆိုတော့ဈေးတွေကအခုလိုပါပဲ။နေသားကြပြီးသားပါ။ဒါပေမဲ့လွန်ခဲ့တဲ့၈နှစ်လုံးဈေးမတက်ပဲထားတာကနေအခုတော့ဈေးတွေစတင်ရပါတော့မယ်
။ American ပြင်ဥရောပနိုင်ငံတွေကရာသီဥတုဖောက်ပြန်မှုကိုဟန်တားဖို့နဲ့ကမ္ဘာကြီးပူနွေးလာမှုကိုလျှော့ချဖို့ကာဗွန်တန်းငွေထုတ်လုပ်မှုကိုကန့်သတ်ဖို့ကြိုးပမ်းနေတာပါ။အခုခါမှာတော့ရုရှားကတင်သွင်းတဲ့ရေနံတဘာဝတန်းငွေပိတ်ပင်လိုက်တာကြောင့်ဒါဟာပြန်ပြေမြဲဆွအင်ကိုပို့အသုံးချလာဖို့အခြေအနေတည်းအဖြစ်ခက်မြင်မြင်ပြောင်းလဲနိုင်ဖို့တချို့ကလူလာနေပါတယ်အသက်24နှစ်အရွယ်ခိုင်က
It's rough but it's understandable especially
တဘာအခင်းချင်းပြဿနာတွေကြောင့်စီစေးတက်လာတာကိုနားလည်နိုင်ပါတယ်ဒီအခြေအနေကြောင့်တွင်းထွက်လောင်စာတွေကိုလူတွေမသုံးကြတော့ပဲလက်စစ်ကားတွေပိုစည်းလာကြဖို့မျှော်လင့်ပါတယ်
အမေရိကမှာအခုအခါဓာတ်ဆီဈေးနှုန်းဟာတကာလန်$4ကျော်နေပြီးတော့ဒီဈေးနှုန်းဟာ2008ခုနှစ်နောက်ပိုင်းဈေးအများဆုံးဖြစ်ပါတယ်ခင်ဗျာ ရုရှားကြီးကြော်မှုကိုစန့်ကျင်ပြီးယူကရိန်းနိုင်ငံကိုထောက်ခံတဲ့စစ်ဆင်ရေးဆန္ဒပြပွဲတွေအင်ယူရိုရှေ့မှာနေ့စဉ်ရက်ဆက်ဆိုသလိုကျင်းပနေပါတယ်
Democracy is democracy ဟာယူကရိန်းမှာတော့မဟုတ်ဖြစ်နေကဘာတလောမှာပါအခြေမခိုင်မင်းနဲ့ပြုတ်ပြက်သွားနိုင်တာမျိုးဖြစ်နေပါလေဒါဟာလည်းအပြန်အလှန်ကျိုးဆက်တစ်ခုလို့ထင်ပါတယ
်အမေရိကန်နောက်ဖက်ချမ်းကမြူကြီးတွေကနေအရှေ့ဘက်ချမ်းကမြူကြီးတွေထိပါအခုလိုယူကရိန်းထောက်ခံတဲ့ဆန္ဒပြပွဲတွေကျင်းပနေတာပါမကြာခင်ကသမ္မတဂျိုးဘိုက်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရမှာလဲဧည့်သည်တော်ဖြစ်တဲ့ရောက်တဲ့အမေရိကန်ဆိုင်ရာယူကရိန်းတမ်မတ်ကိုလည်း Democrat ရော Republican Party နှစ်ရဲ့လုံးကလွတ်တော်အမတ်တွေကမတ်ရဲ့ဂုံပြူလက်ခုပ်အော်ပါပေးခဲ့ကြပါရယ်ယူကရိန်းအရေးသမ္မတဘိုင်ဒန်ရဲ့ကံပြေပုံအပေါ်အမေရိကန်တွေရဲ့ထောက်ခံမှုနဲ့ပူးပေါင်းလာပါရယ်ရိုက်တာနဲ့ Ipsos စစ်တမ်းအရာပြီးခဲ့တဲ့တပတ်ကျော်ကသမ္မတပေါ်ထောက်ခံမှု34ရာခိုင်နှုန်းကနေ43ရာခိုင်နှုန်းအထိတိုးလာပါရယ
် I believe he's doing all he can
သူလုံနိုင်တာမှန်သမျှလုပ်နေတယ်လို့ယုံကြည်ပါရယ်ခက်လဲလုံးစီခြင်းပါရယ်ချိန်ချိန်ဆဆလုံနေတာဖြစ်တယ်လို့ပြဿနာပိုကြီးထွားလာတာမျိုးရှောင်ရှားခြင်းနဲ့ဆန္ဒကိုလည်းကျွန်တော်နားလည်ပါရယ်
ရုရှားပေါ်ပိတ်ဆို့တက်ခတ်ပြီးအမေရိကမှာဝါဓာတ်ဆီဆီတက်လာပါရဲဒါပေမဲ့လည်းဒီမိုကရက်တစ်နိုင်ငံတနိုင်ငံနဲ့အတူယက်တီပြသလိုက်တာကပိုပြီးတော့တံပိုးရှိတယ်လို့လည်းအမေရိကန်58ရာခိုင်နှုန်းကဆိုပါရဲယူကရိန်းနဲ့ဆက်တဲ့ကြောမှာရုရှားတပ်ဖွဲ့ဝင်သိမ်းတဲ့ချီဖြတ်ချက်နေရာချထားနေတဲ့အချိန်မှာပဲရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိတ်မှာမဟုတ်ဘူးဆိုပြီးအခိုင်အမာပြောဆိုထားတာပါဒါပေမဲ့လည်းခုအခါမှာတော့ကျူးကျော်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကကျင်းမတ်မထားနိုင်လောက်အောင်ကိုအခိုင်အမာဟန်တာထားနိုင်နေတာပါAmerican အနေနဲ့ပြက်ပြက်သားသားယူကရိန်းဘက်ကရက်တီတင်တယ်လို့လဲတချို့ကဆိုပါတယ
်ဘောဆင်စကားနဲ့မျိုး तू ကတစ်ချက်တုန်းကိုတစ်ချက်သူပြန်ထိုးနိုင်အောင် counter attack တော့ရှိရမယ်အဲ့တော့အဲ့လို counter attack မျိုးပြင်ဆင်ဖို့လိုအပ်တယ်ဆိုတဲ့အခါကျတော့ Biden မှာအဲ့လိုပြင်ဆင်ခြင်းမရှိဘူးလေကိုဒီယူကရိန်းမှာဒါပြင်ဆင်ထားတင်တာပေါ့သူတို့ NATO တက်တဲ့ချက်ချင်းဝင်နေတာပေါ့ဘာပဲပြီးနေအခုတောင်ပိုင်းတစ်ချမ်းလုံးသိမ်းနေပြီ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သူ့နောက်လိုက်တချို့ကလည်းယူကရိန်းအရေးကိုအသုံးချပြီးသမ္မတဘိုင်ဒန်ကိုထိုးနှက်ဝေဖန်ပါတယ
် The problem is not
တကယ်တမ်းပြဿနာကပူတင်ကညံကောင်းလို့ဖြစ်နေတာတော့မဟုတ်ပါဘူးဒါပေမဲ့တကယ်ပြဿနာကကျွန်တော်တို့ခေါင်းဆောင်တွေတုံ့ဝါနေတဲ့ပြဿနာကြောင့်ပ
ါလူမှုသဘောထားစစ်တမ်းတွေမှာတော့ယူကရိန်းကိုစစ်ရေးအကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အမေရိကန်တွေကသဘောတူပေမဲ့လည်းအမေရိကန်တပ်တွေယူကရိန်းကိုပို့ဖို့တော့စန့်ကျင်ကြပါတယ်ခင်ဗျာ
Ukraina уже зустрічає іноземних добровольців.
Нашачі чомуго Ukraine အတူလက်တွဲတုံ့ပြန်တိုက်ခိုက်ဖို့နိုင်ငံတကာစေတနာဝန်ထမ်း 16,000 လောက် Ukraine ကိုလာနေကြတယ်လို့ Ukraine သမ္မတ Vladimir Zelensky ကမလ3ရက်နေ့တုန်းကပြောခဲ့ပါတယ်။အဲ့ဒီထက်မှအိန်းနီချင်း Lithuania, Latvia, Estonia, Poland နဲ့ Israel နိုင်ငံကစေတနာဝန်ထမ်းတွေဟာ Ukraine ကိုအရင်ရောက်လာတာပါ။UK ကစစ်သနဝန်ထမ်း150လောက်ဟာ Ukraine တပ်တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေပြီလို့ Britain သတင်းမီဒီယာမှလည်းဖော်ပြသလို Georgia, Croatia, ပြင်သစ်နဲ့တခြားတိုင်းပြည်ကစစ်သနဝန်ထမ်းတွေလည်း Russia တွေကိုတိုက်ခိုက်ဖို့ Ukraine ကိုရောက်ရှိလာကြပါတယ်။ American စစ်သနဝန်ထမ်း Jonathan က
They have left Ukraine completely alone.
Ukraine တနိုင်ငံထဲကိုအထူးကြံပစ်ထားလိုက်တာပါ။လူငယ်ရက်တွေအတွင်း Ukraine တပ်တွေနဲ့အတူလက်တွဲတိုက်ချင်သူတွေ၊လူသားချင်းစာနာမှုအကူအညီပေးမဲ့သူတွေကိုတပ်နိုင်သမျှအချက်လက်တွေအကြံဉာဏ်တွေပေးခဲ့ပါတယ်
။ Mike New ဟာ Texas ပြည်နယ် Houston မြို့မှာရှိတဲ့ Rice Tech သူကသိပ္ပံပညာရှင်တစ်ယောက်ပါ
။ Someone said that they were coordinating volunteers and donors and I reached out to them.
အတူတယောက်ကစေနပ်ဝန်ထမ်းတွေအလူရှင်တွေရှာဖွေနေတယ်လို့ပြောတော့သူတို့ကိုဆက်သွယ်ခဲ့ပါတယ်။အချိန်မှာကျွန်တော်နဲ့ဆက်သွယ်ရသူနှစ်ယောက်အတွက်လေရင်လက်မှတ်ဝယ်ပေးလိုက်ရင်ယူကရိန်းဘက်ကလူနှစ်ယောက်ပုံများလာမှာမျိုးပါနောက်ထပ်လှုပ်ဖို့အကောင်းဆုံးကတော့ကျွန်တော်ကိုယ်တိုင်သွားနိုင်ဖို့ပါ
အသက်33နှစ်အရွယ်ကနေဒါနိုင်ငံသားစပိုမူ Brisson Woolsey ကလည်းသူတက်ထိုင်တဲ့လောက်အကျိုးပြုမယ်ဆိုပြီးပြောရတယ်
really experience I have is cooking and
ကျွန်တော်ကအချက်အပြုတ်တစ်ခုပဲကျွမ်းကျင်ပါတယ်တကယ်လို့နေရာသူတို့ကစဖို့မှုလို့ရင်လုပ်ပေးဖို့အဆင်သင့်ပါဒါမှမဟုတ်ရှေ့တန်းမှာလူတွေဆိုရင်လည်းကျွန်တော်သွားမှာပါကရုချင်းတူးမလားတဲအိတ်တွေနဲ့ဘန်ကာဆောက်မလားဒါလည်းရပါတယ်ကျွန်တော်လုပ်နေတဲ့နေရာလုပ်ပြီးတော့ကူညီချင်ပါတယ
်မရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကအခုလိုစေနာဝန်ထမ်းတိုက်ခိုက်သူတွေကိုကြီးစားလူငါးတွေအဖြစ်သတ်မှတ်မှာဖြစ်ပြီးနိုင်ငံတကာကသတ်မှတ်ထားတဲ့လူသားချင်းစာနာမှုဆိုင်ရာစစ်တုံ့ပန်းအကာအကွယ်မျိုးပေးနိုင်မှာမဟုတ်ဘူးဆိုတာမျိုးပြောထားပါတယ်အမေရိကန်တာဝန်ရှိသူတွေကလည်းအမေရိကန်နိုင်ငံသားတွေယူကရိန်းကထွက်ခွာကြဖို့တတိပေးထားပါတယ်ခင်ဗျာ
ကိုအောင်ဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
က
COVID-19 ကာယောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာချိန်မှာဒီယောဂါကုသဆေးတွေထုတ်လာနိုင်ပါပြီ။ဒီလိုထုတ်နိုင်အောင်ကျွမ်းကျင်ပညာရှင်တွေဘယ်လိုလုပ်ဆောင်လဲဆိုတော့ကိုယူတာပြည်နယ်နယ်စင်တာခွဲကန်းစီဝါဆစ်စီဌာနအကြီးအကဲဒေါက်တာဝင်းကျေကိုမျိုးနဲ့ပြန်ပြပေးပါမယ်။မင်္ဂလာပါဒေါက်တာဝင်းကျေ။အခုCOVID-19 ရောဂါပိုးလာဆိုလို့ရှိရင်ဒီလူတွေကြားထဲမှာပေါ့နော်ပြန့်နှံ့နေပြီးတော့လူတွေကဒီ COVID နဲ့ရှင်တွဲပြီးတော့နေထိုင်နေတဲ့အဆင့်ကိုရောက်လာပါတယ်။ဒါဒီလိုဖြစ်လာဖို့အတွက်ပေါ့နော်ဒီသုတေသနပညာရှင်ရဲ့ဆေးတွေအဆင့်ကိုထုတ်ကြပါတယ်။ဟိုကာဝယ်ဆေးတွေကနေပြီးတော့အခုပေါ့နော်ဒီထိုးဆေးတွေအခုဆိုတောက်ဆေးတွေလည်းပေါ်နေပါတယ်။ဆိုတော့အဓိကဒေါက်တာဆောင်ဝန်းကြီးကိုတောက်ဆေးနဲ့ပတ်သက်ပြီးတော့ပဲနေချင်ပါတယ်။တောက်ဆေးကိုထုတ်ဖို့လို့သုတေသနပညာရှင်နဲ့စဉ်းစားတဲ့အခါမှာဘာကိုအဓိကထားပြီးတော့စဉ်းစားလဲပထမဆုံးပြောပြပေးပါ
ဟုတ်ကဲ့ဟုတ်ဒီ virus တွေဒီ covid မှာမဟုတ်ဘူးဘယ် virus ကိုမဆိုသူတို့ target လုပ်ဖို့စဉ်းစားရဆိုလို့ရှင် number 1အချက်အရေးကြီးတာကဒီ virus ကိုဟိုကြီးရွယ်ပြီးတော့ပြစ်မှတ်ထားတဲ့ဟာကလူကိုဘယ်လောက်ထိထိနိုင်ကြလဲဆိုတာဟုတ်ဒါပထမဆုံးအရေးကြီးတဲ့ဟာပေါ့ဒီလိုမျိုးလုပ်ဖို့အတွက်ကိုဘယ်လိုမျိုးလုပ်ရလဲဆိုတော့ virus မှာလည်းရှိတဲ့ protein တွေကိုသူတို့အဖယ်ထုတ်ရတယ်လူဘက်မှာသွားပြီးတော့တူတဲ့ဟာကိုတူတဲ့ဟာရှိရဆိုရင်ဒီကောင်ကဟိုသူတို့ပြစ်မှတ်မထားဘူးပေါ့နော်လူဘာမှမပါဘူး virus မှာပဲရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ကပြစ်မှတ်ထားတယ်ဒါကသူတို့အဲ့လိုမျိုးသွားတယ်နီးလန်ပေါ့နောက်ပြီးတော့အဲ့ဒီကနေနောက်တစ်ဆင့်ဘယ်လိုသွားလဲဆိုတော့ virus မှာပဲရှိရတော့ဟုတ်တယ်ဒါပေမဲ့ဒီအပြင်မှာ virus ကိုသူကဘယ်လိုမျိုးအခြေအနေမျိုးမှာလဲဥပမာညိုးပွားမဲ့ဟာရပ်တန့်ပေးမှလားဒါမှမဟုတ် virus ရဲ့ဖွဲ့စည်းပုံကိုသူတို့ကရပ်တန့်ပေးမှလား virus ရဲ့မျိုးဗီဇကိုသူတို့ကထိခိုက်စေမှလားဘယ်လိုမျိုးနီးလန်းနဲ့လုပ်သူတို့ကဆက်ပြီးတော့စဉ်းစားပါတယ
်ဟုတ်ကဲ့ဆရာဒီလိုမျိုးပေါ့နော်သုတေသနပညာရှင်တွေခုတီထွင်ပြီးတာပေါ့နော်တောက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလောက်အဓိကရှိပါလဲပြောပြပေးပါ
ကိုဗစ်နဲ့ပတ်သက်ပြီးတော့တောက်ဆေးဆိုလို့ရှိရင်တို့အခုလောလောဆယ်မှာပေါ့ဟိုရေးပေါ်အသုံးပြုခွင့်ကျထားတဲ့ဟာတွေကတော့နှစ်မျိုးပဲရှိသေးတယ်ပေါ့နော်ကျန်တဲ့ဟာတွေဟို clinical trial တွေထဲမှာရှိနေတဲ့ဟာတွေကတော့6မျိုး8မျိုးလောက်တော့ရှိတယ်ဒါပေမဲ့ဒီအခုလောလောဆယ်မှာရေးပေါ်အသုံးပြုခွင့်နော်ဒီဘက်ကြားထားတဲ့ဟာကဆိုတာနှစ်မျိုးရှိတယ် Mark ဘက်က Molnupiravir နဲ့ဟာရယ်နောက်ပြီးတော့ Pfizer ဘက်က Paxlovid ဆိုတဲ့ဟာရယ်ဟုတ်
ဟုတ်ဆရာပထမအဆုံးဒီကဒီ Pfizer ထုတ်တဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါသူကထိရောက်မှုဘယ်လောက်ရှိလဲပေါ့နော်နောက်ပြီးတော့ဘယ်လိုမျိုးသူ့ကို target ဆိုတာ target လုပ်တယ်ဆိုတော့ဘယ်လိုမျိုးဒီဆေးထုတ်နိုင်မှုတွေဘာတွေလုပ်တယ်ဆိုတာပြောပြပေးပါ
โอเคဟုတ်နေဟာPaxlovid ဆိုတာသူရဲ့ drug compound name ပေါ့နော် Paxlovid ကသူရဲ့ဈေးကွက်ထဲဝင်တဲ့ name ပေါ့နော် percentage နဲ့ပြောမယ်ဆိုလို့ရှိရင် Paxlovid ကသူက 89% efficacy ရှိတယ် 89% efficacy ဆိုတဲ့ဟာကသူကဒီ covid ရပြီးတဲ့လူကဒီဆေးကိုတောက်တယ်ဆိုလို့ရှိရင် 89% ရာခိုင်နှုန်းသောလူတွေကအရေးပေါ်အခြေအနေမရောက်တော့ဘူးဆေးရုံမရောက်ဘူးမသိဘူးပေါ့ဆိုတော့အဲ့ဒီဟာလိုမျိုးသူကတော့ကျေးဇူးတင်တဲ့သဘောတရားကိုပြောရပါမယ်နော်89ရာခိုင်နှုန်းတောင်တို့ဒီလောက်ဖြစ်အောင်တို့ဘယ်လိုမျိုးတားဂတ်ထားသလဲဆိုလို့ရှိရင်ကဒီ virus ကဘယ်လိုလေးပေါ့နော်ဒါက cell ဆိုလို့ရှိရင် virus က cell တွေကိုဝင်တယ်အဲ့လိုဝင်ပြီးလို့ရှိရင်သူကအတွင်းထဲရောက်တော့မှသူ့ရဲ့မျိုးဗီဇာကိုသူကဟိုဖွင့်ထုတ်တယ်ပေါ့မျိုးဗီဇာကိုသူကဖွင့်ထုတ်လိုက်တော့ကြက်မောက်ပြီးလေအခုကွာမျိုးဗီဇာလေးထွက်လာအဲ့မျိုးဗီဇာရောက်သွားပြီဆိုလို့ရှိရင်သူ့ရဲ့ဒီဟို genome RNA လို့ပြောကျွန်မတို့ခေါ်တာကမျိုးဗီဇာ RNAအဲ RNA အစိတ်ရောက်သွားပြီဆိုလို့ရှိရင်သူ့မှာနှစ်မျိုးကွဲတယ်ဒီ COVID မှာဆိုလို့ရှိရင်သူကနှစ်မျိုးကွဲတယ်ဘယ်လိုမျိုးသွားမလဲဆိုတဲ့ဟာ RNA အစိတ်ရနေပြီးတော့ RNA တခုရှိရဆိုရင်သူကဒီ RNA ကိုအသုံးပြုပြီးတော့ဟို protein တွေထုတ်မလားဒီ RNA ကိုအသုံးပြုပြီးတော့ဟိုတခြား RNA ထပ်ပွားမလားဆိုပြီးနှစ်မျိုးရှိရပေါ့အဲ့တော့ဒီ RNA ကိုအသုံးပြုပြီးတော့ protein ကိုသွားမယ်ဆိုလို့ရှိရင်ဒီ protein တွေရဲ့အကုန်လုံးထွက်လာပြီးတော့သူက RNA virus အသစ်တစ်ခုပြန်ပြီးတော့ရတယ်ဒီ RNA ကိုအသုံးပြုပြီးတော့ RNA နောက်တစ်ခုပွားမယ်ဆိုလို့ရှိရင်သူကဒီတခြားဟိုဒီအခုနာပွားထားတဲ့ protein တွေလည်းဟိုဒီဘက် RNA သွားပြီးတော့ virus အသစ်တစ်ခုတလုံးမျိုးရမယ်ပေါ့အခုခုနကတော့ပြောရဒီဟို Paxlovid ကသူကဘာကို target ထားလဲဆိုရင်ဒီ RNA ကနေပြီးတော့ protein ကိုသွားတဲ့ဟာမှာသူကအဲ့ protein ကိုသွားတဲ့ protein အချင်းချင်းလေးတွေကိုသူကခွဲပေးတဲ့ enzyme တစ်ခုရှိတယ်အဲ့ enzyme ကိုသူကပိတ်တယ်ပေါ့အဲ့လိုပိတ်လိုက်တဲ့ခါကျတော့သူကဒီဘက်ကပထမအဟာရဘာပဲဖြစ်နေဖြစ်နေဒီဘက်မှာသူက virus အသစ်ကိုလုံးဖို့အတွက်ကို protein မရှိတော့ဘူးလုံးဖို့အတွက် protein မရှိတော့တဲ့အတွက်ကြောင့်မို့ဒီ virus ကဒီနေရာမှာပဲပြီးသွားတယ်ပေါ့ဟုတ်ကဲ့ အဲ့လို
ဒါ Pfizer ဟာပေါ့နော
်ဟုတ်ကဲ့
ဆိုတော့ Merck ကုမ္ပဏီကထုတ်တဲ့ဆေးကြတော့
Merck ကထုတ်တဲ့ဟာကသူကဟိုထုတ်တာ Pfizer ထက်တော့စောတယ်ဒါမဲ့အခုမှသူ EUA ကြရတဲ့ဟာပေါ့နော်သူကတခြား virus အတွက်ကိုသူကအရင်ပြထုတ်ထားပြီးတော့သူတို့အခုဒီဟာပြသုံးရသလားဆိုပြီးစမ်းနေတာဖြစ်တယ်ဆိုတော့သူကဒီ covid မှာဆိုရင် covid ဒီ SARS-CoV-2 virus ကိုသူက efficacy ဘယ်လောက်ရှိလဲဆို65ရာခိုင်နှုန်းလောက်တော့သူကအစိမ့်ုံတက်ရတာကိုကာကွယ်ပေးတယ်ပေါ့သူဖြစ်တဲ့လူတွေကဒါတောက်လို့ရှိရင်65ရာခိုင်နှုန်းသောဆေးတောက်သုံးတဲ့လူတွေကဟိုရောဂါအပြင်းထန်မဖြစ်ဘူးစိမ့်ုံဟိုတက်ပြီးမရှိနိုင်မကယ်နိုင်တိတ်မဖြစ်ဘူးပေါ့နော်အဲ့လိုမျိုးပြောတာပေါ့သူကကြတော့ဘယ်လိုမျိုးအလုပ်လုပ်သလဲဆိုလို့ရှိရင်သူဒီခုနကတော့ပြောတဲ့ဟာပေါ့နော် RNA ဒီ RNA virus ပေါ့ virus က cell ဝင်နေ RNA သူဖြစ်သွားတယ် RNA ဖြစ်သွားတဲ့အချိန်မှာခုနကတော့ဟို Pfizer ဆိုလို့ရှိရင်သူ protein ဘက်ကိုသွားတယ်ပေါ့ဒီဘက်ဒီ marker ဟာကကြတော့သူက RNA ကနေပြီးတော့ RNA အစ်စ်ထုတ်တဲ့ဘက်ကိုသွားတယ် RNA ကနေ RNA အစ်စ်ထုတ်တဲ့ဘက်မှာဟိုသူကအဲ့ဒီပြောင်းပေးတဲ့ enzyme ရှိတယ် RNA ကနေ RNAပွားပြီးတဲ့ enzyme ပေါ့နော်အဲ့ဒီပွားပြီးတဲ့ enzyme ကိုသူကနေပြီးတော့ target ထားပြီးတော့ပိတ်လိုက်တယ်ပိတ်လိုက်တဲ့ခါကျတော့တခြားဘယ်နေရာသူတခြားဟို cell ထဲမှာဗာပဲဖြစ်နေဖြစ်နေဒီဘက် RNA ကနေ RNA ကိုမကူးနိုင်တော့တဲ့အတွက်ကြောင့်မလို့ virus ကအဲ့နေရာမှာ
နော် covid 19အတွက်ဒီတောက်ဆေးတွေလည်းပေါ်နေပေါ့နော်ဒီရောဂါဖြစ်လို့ရှင်ကုသဖို့အတွက်ဆိုတော့တောက်ဆေးရှိနေဆိုတော့ကာကွယ်ဆေးတွေကရောဆက်ပြီးတော့ထိုးဖို့လိုသေးသလားလိုမယ်ထင်ပါသေးလား
ဟုတ်လိုပါတယ်ကာကွယ်ဆေးကိုဟို course ပြောင်းလို့ထိုးပြီးသွားပြီဆိုလို့ရှိရင်ဆေးတစ်ပတ်လည်းပို့ဆိုလို့ booster ထပ်မထိုးတော့ဘဲနဲ့ဒီတောက်ဆေးကိုပဲဆောင်ထားလို့ရမှာဆိုပြီးတော့တောက်ဆေးကထိုးမှသာတောက်တာပို့ပြီးတော့အဆင်ပြေဘာလို့လဲဆိုတော့ဟိုကိုကဘယ်လောက်ထိခံနိုင်မလဲမခံနိုင်ဘူးလဲဆိုတဲ့ဟာပြောလို့မရဘူးလေဆိုတဲ့အခါကျတော့ booster ကတော့ဘယ်လိုထိုးသင့်ပါလဲမဖြစ်ဘဲနဲ့ဒီဟိုဆေးကိုကြိုပြီးတော့တောက်ထားမယ်ကာကွယ်တာပေါ့ဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးလုပ်လို့မရအောင်အဲ့လိုမျိုးလုပ်မယ်စားကာကွယ်ဆေးကိုပဲသွားထုတ်ပါဆိုပြီးတော့ပြောချင်ပါတယ်
ဒေါက်တာဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာကျွန်တော်ဆောင်ရအောင
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရပါပါခင်ဗျာကျွန်တော်တို့ video ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကို Talking မျိုးတက်ကပဲပြောပြမှာဖြစ်ပါတယ်ဗျာ
။ Russia ဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုအတုံးချပြီး Ukraine တပ်ခွဲခံတွေမှာဇီဝလက်နက်တွေထုတ်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေသတင်းမှားတွေကိုဖြန့်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကတောက်ကြနေမှာဝေဖန်လိုက်ကြပါတယ်။ရုရှားရဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းကုလသမဂ္ဂလက်နက်ဖြတ်သန်းဆိုင်ရာအကြီးအကဲကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗိုလ်ဒိုမီယာဇလန်စကီနဲ့တောက်ကြားနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းကိုဝင်တိုက်တဲ့ရုရှားအထိနာအောင် American နဲ့မဟာမိတ်တွေတိုးမြင့်အရေးယူနေကြောင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။အရှေ့ဥရောပကရိုမေးနီးယားနိုင်ငံကိုရောက်နေတဲ့ American ဒုသမ္မတကမ်မလန်ဟဲရစ်က NATO မဟာမိတ်နိုင်ငံတွေအပေါ်မှာ American ရဲ့ဂရုကိုခိုင်ခိုင်မာမာရှိကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။ Iran Nuclear အရေး2015နိုင်ငံတကာသဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးမှုတွေကိုရပ်ဆိုင်းထားဖို့အတွက် EU ဥရောပသမဂ္ဂကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ Russia ရဲ့တောင်းဆိုမှုတွေကြောင့် Iran Nuclear ဆွေးနွေးညှိနှိုင်းမှုပုံမှန်ရှုပ်ထွေးမှုတွေဖြစ်ပေါ်ခဲ့ရပြီးတဲ့နောက်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်။VOA ရဲ့အစီအစဉ်လေးကိုလိုင်းနိုမီတာ3049လိုင်းလက်190ပြင် Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သွားရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.